Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနေငန်းသားအလုံးပြည်ရင်တွေဘုံကကွေးပါစီကြောင်းစုတောင်းမေတ္တာပို့သားပါရယ်2022ခုနှစ်ဇွန်လ2ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီရဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုဗီဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ဒီနေ့ညအစီအစဉ်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူစာသင်ကျောင်းတွေမှာဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီး UNICEF ရဲ့ထုတ်ပြန်ချက်တွေအပေါ်စစ်ကောင်စီဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခမားတို့ရဲ့ဟောနော်လူတစ်မျိုးမလူတစ်မျိုးဘူဝါဒကြောင့်လည်းပါတယ်လို့ကျွန်တော်ပြောချင်
ဒီကြောင်ပြေဆုံးတဲ့အတူစစ်ကောင်စီဖိနှိပ်မှုကိုကြော်လွန်မှုစူးစမ်းတဲ့မြန်မာသတင်းသမားတူရဲ့အတွေ့အကြုံကိုကြားကြရပါမယ်။နိုင်ငံတကာသတင်းလွှာတွေအဖြစ် G7 ထိပ်သီးစီဝေးပွဲအကြောင်းနဲ့ကမ္ဘာကောင်းဆောင်တွေကို Facebook ကဘယ်လိုသတင်းစကားပါထားတယ်လဲဆိုတာတွေသိကြရမှာပါ။သတင်းပတ်စင်ကဏ္ဍတွေမှာတော့လူအခွင့်ရေးဆိုင်ရာဒုအတန်စီစဉ်တဲ့အတူစနေညစကားဝိုင်းတွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီနေ့နိုင်ငံခွန်ဝေါမြို့မှာကျင်းပနေတဲ့စစ်မှုထိပ်သီး9နိုင်ငံ G7 ထိပ်သီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအစည်းအဝေးနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ဒီတိုင်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေရဲ့ဒီထိပ်သီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲတာ၊ရုရှား၊တရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။ဩစတြေးလျ၊တောင်အာဖရိကနဲ့တောင်ကိုရီးယားနိုင်ငံတွေကခေါင်းဆောင်တွေလူကိုယ်တိုင်တက်ရောက်ပြီးနိုင်ငံခြားရေးမူဝါဒဆိုင်ရာနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကို G7 ခေါင်းဆောင်တွေနဲ့ဆွေးနွေးကြမှာဖြစ်တယ်လို့အိန္ဒိယခေါင်းဆောင်ကတော့အွန်လိုင်းကနေအစည်းအဝေးတက်ရောက်မှာဖြစ်ပါတယ်။ G7 နိုင်ငံတွေထဲမှာဒီတိန်၊ကနေဒါနဲ့အမေရိကန်တို့ကမြန်မာအာဏာသိမ်းစစ်ခေါင်းဆောင်တွေစစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေစစ်တပ်နဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုတံခါးအရေးယူမှုတွေတီးခြားစီချမှတ်ထားပါတယ်။ပြင်သစ်၊ဂျာမနီနဲ့အီတလီတို့ကဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီး EU အနေနဲ့ချမှတ်ထားတဲ့တံခါးအရေးယူမှုအစီအစဉ်ထဲမှာပါဝင်လို့ဆောင်ထားပါတယ်။ဂျပန်နိုင်ငံကတော့တီးခြားတံခါးအရေးယူမှုချမှတ်ထားတာမရှိဘဲမြန်မာနိုင်ငံကိုအစဉ်ဆက်ပေးလာတဲ့အကူအညီတွေနောက်ထပ်မပေးတော့ဘဲဆိုင်းငံ့ထားမယ်လို့ကြေညာထားပါတယ်။မြန်မာနိုင်ငံကအာဏာသိမ်းစစ်တပ်ကိုနိုင်ငံတကာအနေနဲ့လက်နက်ခဲယံရောင်းချတာပြည်ပင်တားမြစ်ဖို့တောင်းဆိုတာတွေရှိထားပေမဲ့လည်းအခုချိန်ထိတော့အဲဒီလိုအရေးယူမှုမျိုးကိုတညညွတ်တည်းချမှတ်နိုင်တာမရှိသေးပါဘူး။မြန်မာစစ်ကောင်စီဘောနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တင်ကြီးညွတ်တဲ့ဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာအချို့ကျကုစားပြုစနစ် PR အပါအဝင်မြန်မာနိုင်ငံနဲ့တင်လျော်မဲ့ရွေးကောက်ပွဲစနစ်အသုံးပြုနိုင်ရေးညှိနှိုင်းဆွေးနွေးဆောင်ရွက်နေတယ်လို့စစ်ကောင်စီကပြန်ပြီးဖော်စီထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC အဖွဲ့ဝင်တူဦးဖြစ်သူဦးခင်မောင်ဦးကပြောပါတယ်
။ပြီးခဲ့တဲ့မေလ21ရက်နေ့မှာလည်းနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီများတွဲဆုံညှိနှိုင်းအစည်းအဝေးပြုလုပ်ခဲ့ပါတယ်။လက်ရှိနိုင်ငံရေးပါတီ62ပါတီနဲ့59ပါတီမှတာဝန်ရှိသူများတက်ရောက်ခဲ့ပြီးပြည်အားစနစ်ကျင့်သုံးရေးအပါအဝင်အထွေထွေကိစ္စရပ်များကိုဆွေးနွေးခဲ့တာမှာပါတီအများစုကပြည်အားစနစ်ကျင့်သုံးရေးကိုမူအဖျက်ထောက်ခံကြောင်းနဲ့မြန်မာနိုင်ငံနဲ့တက်လျော်တဲ့ဒီဇိုင်းရွေးချယ်သတ်မှတ်ရေးများကိုဆွေးနွေးညှိနှိုင်းတင်ခဲ့ပါတယ်။
UEC အနေနဲ့2020ပြည်နှစ်နိုဝင်ဘာလရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲစင်းစစ်ဆေးတာကိုဆက်လုပ်နေပြီးစစ်ကောင်စီကကြေညာထားတဲ့လုပ်ငန်းစဉ်9ရက်ထက်ကနောက်ဆုံးအဆင့်ရောက်တဲ့အခါရွေးကောက်ပွဲကျင်းပဖို့ဆက်လုပ်သွားမယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်ဦးခင်မောင်ဦးကပြောသွားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်လို့ပြောထားမှုဒါနဲ့ပတ်သက်တဲ့မေးခွန်းကိုတော့ NLD ကိုဖျက်မှန်မဖျက်ဘူးဆိုတာဦးခင်မောင်ဦးကအတိအကျပြောမသွားပဲရွေးကောက်ပွဲဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်တဲ့ဘဲပါတီကိုမဆိုပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်မယ်လို့ပဲပြောသွားပါတယ်စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လေလာခွင့်နှီးပါရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဝန်ဒေသတွေမှာဆက်ရှိနေသေးပါပဲမန္တလေးမှာဖျားကြီးတပိတ်စစ်ကြောင်းစိန်ပန်းတပိတ်စစ်ကြောင်းဆမ်းမြသာစီမြို့နယ်ကျောင်းသားများတမကဓမ္မဝါယမကျောင်းသားများတမကတို့ပူးပေါင်းပြီးမဟာမိတ်တပ်ပေါင်းစုအနေနဲ့ထိတက်ဆန္ဒပြခဲ့ကြသလို89လမ်းမကြီးပေါ်မှာလူဝင်ရ100လောက်ကရွေးကြော်သံတွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်ဘုံရမျိုးမှာပင်မတပိတ်စစ်ကြောင်းနဲ့ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းပေါင်းပြီးစစ်တပ်ကဖြိုခွဲမဲ့အန်ဒရယ်ကိုရှောင်ပြီးတော့နေလေမွန်းတဲ့ချိန်မှာချီတက်ဆန္ဒပြခဲ့ကြပါတယ် တဝဲမြို့မှာတော့တဝဲတပေါင်းစုစစ်ကြောင်းနဲ့အခြေခံပညာကျောင်းသားများတပိတ်စစ်ကြောင်းပူးပေါင်းပြီးကမ္ဘာလုံးဆိုင်ရာຫນွေဥတော်လိုင်းရင်းတွေကိုကြိုဆိုတဲ့အနေနဲ့အဖြူရောင်အင်ဂျီတွေဝုတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဘကွေးတိုင်းမြိုင်မြို့မှာကြီးရွာသူကြီးရွာသားတွေဆိုင်ကယ်တပိတ်စစ်ကြောင်းထွက်ခဲ့ကြတယ်လို့ဘကူတဝဲကံပေါက်ဒဇယ်ဖားကန်စတဲ့ဒေတာအသီးသီးမှာလည်းပုံစံမျိုးမျိုးနဲ့ဆန္ဒပြဖို့ရှိခဲ့ပါတယ်။ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်ပြုခွဲတာနဲ့စစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်ပေါကြာနေအထိဆိုရင်သေဆုံးရသူပေါင်း862ယောက်ရှိပြီလို့နိုင်ငံရေးကြေညာများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကထုတ်ပြန်ထားပါတယ်။လက်ရှိအချိန်ထိဖမ်းဆီးခံရသူကလည်း4800ကျော်ရှိတယ်လို့ ABB ကပြောပါတယ်။ဝင်ငွေနှိမ့်နဲ့အလယ်လတ်ဝင်ငွေစစ်နိုင်ငံတွေအတွက်အခြေခံစောက်အောင်ဆိုင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တစ်ရပ်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမစီမံရေး BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တစ်ရပ်ဖြစ်မြင်ရပါတယ်။ကမ္ဘာကြီးကိုပိုမိုကောင်းမွန်စွာတည်ဆောက်ရေးလို့ဆိုရမယ် Build Back Better for the World လို့အမည်ပေးထားတဲ့ဒီအစီအစဉ်ကိုပြည်ထောင်နိုင်ငံခွန်ဝေါ်မြို့မှာဒီကနေ့ကျင်းပတဲ့ G7 ထိပ်သီးအစည်းအဝေးတွင်ကျင်းပမှာပါ။ဒီအစီအစဉ်ဟာအရေးသွေးမြင်မှပြီးပွင့်လင်းမြင်သာမှုရှိပြီးတော့ရေရှည်ခိုင်မာတဲ့အစီအစဉ်ဖြစ်မယ်လို့အမေရိကန်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ဒီစီမံကိန်းကိုစတင်ပြီးအကောင့်တွေဖော်မဲ့အချိန်စီမံကိန်းကိုဖွဲ့စည်းတိစောက်ဖို့ဘဏ္ဍာငွေကြေးအတိုင်းအတာပမာဏနဲ့အမေရိကန်ကရန်ပုံငွေဘယ်လောက်ထည့်ဝင်မယ်ဆိုတဲ့အချက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 6833ညာဘိုင်းဒိုမီတာ32kilohertz 9390ညာလိုင်းဒိုမီတာ51 kilohertz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kilohertz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျန်တော့ဝင်မပါစနေနေ့ညပိုင်း VOA American တန်ရဲ့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာကိုတရားမဝင်ခိုးပို့မဲ့လက်နက်ခဲယမ်းတွေထိုင်းနယ်စပ်မှာဖမ်းမိပြီးမြန်မာနယ်စပ်ကတဆင့်လက်နက်မှောက်ကိုတင်သွင်းမှုတွေမြန်မာစစ်အာဏာသိမ်းပြီးပြန်မြန်မာလာမှာကိုစိုးရိမ်မှုတွေရှိလာနေပါတယ်။ထိုင်းနယ်စပ်အကောက်ခွန်အဖွဲ့အနေနဲ့ pistol တွေ M12S နဲ့ M4 မောင်းပြန် rifle တွေနဲ့အဝေးကြီးမှမြောင်းတွေပါဝင်လက်နက်ပေါင်း28ခုနဲ့ကြီးစန်း 5,000 ကိုမဲဆိုင်ကတဆင့်နယ်စပ်ဖြတ်မဲ့ကားတစ်စီးပေါ်ကနေမေလကုံပိုင်းမှာဖမ်းဆီးရခဲ့ပြီးလက်နက်မှောက်ကိုမှုတွေထိမနိုင်သိမ်းမရဘူးလို့မြစ်တက်လာမှာကိုစိုးရိမ်လာကြတာပါ။မေလ29ရက်နေ့မှာဖမ်းမိတဲ့ဒီလက်နက်ခဲအများစုကထိုင်းစစ်တပ်ရဲနဲ့အခြားအစိုးရအရာရှိတွေအတွက်ရှော်စင်းနဲ့တရားဝင်ရောင်းပေးတဲ့ internet online လက်နက်ရောင်းစင်တဲ့ကလက်နက်တွေဖြစ်တယ်လို့မဲဆိုင်မြို့အကောက်ခွန်ဌာနညွှန်ကြားရေးမှူးစောင်ဆက်ထန်ချရောင်ထမ်းက VOA ကိုပြောပါတယ်။မြန်မာနိုင်ငံရဲ့ဆီယနာသိမ့်ပြီးဆက်ကျင်ဆန္ဒပြမှုတွေသွေးမြေချနှိမ်နှင်းမှုတွေနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်ပွဲတွေပြန်ဖြစ်လာတာတွေတဆင့်စီဆက်တဲ့တုံ့ပြန်ဖြစ်ပေါ်လာနေကမျိုးပေါ်ဆန္ဒပြခဲ့သူတွေကလည်းတော်တင်စစ်တမ်းတွေလာတက်နေတာကြောင့်အခုလိုလက်လက်မှောက်ခုမှုတွေမြင့်လာမှာကိုစိုးရင်ရတာပါလို့ထိုင်းရာရှိတွေကဆိုပါတယ်ခင်ဗျ။မြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူတွေပြန်များလာရမှာမနေ့ကပိုးတွေ့သူတွေ188ဦးရှိခဲ့တာကြောင့်ပိုးစစ်ဆေးခဲ့သူ2982ဦးမှာ9ရာခိုင်နှုန်းနီးပါးပိုးတွေ့နှုန်းဆက်ရှိခဲ့ပြီးဆေးရုံဆင်းနိုင်သူကတော့58ဦးရှိလာခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကျမိုင်းနဲ့အကစားဝင်ကြီးဒေါက်တာသက်ခိုင်ဝင်းကလည်းဆေးရုံတဲ့လူနာတက်လာတာအပြင်ဘွဲ့လုံဆေးပညာသင်တန်းလျှောက်ထားသူတွေလည်းများလာတယ်လို့ဆေးပညာဘွဲ့လုံသင်တန်းစာမေးပွဲဆိုင်ရာအစည်းအဝေးမှာမနေ့ကပြောခဲ့ပါတယ်။ဝင်ကြီးဒေါက်တာသက်ခိုင်ဝင်းကအရင်ဆေးရုံတဲ့လူနာ2000ကျော်ပဲရှိခဲ့ရကနေအခုတော့14000ကျော်အထိတက်လာပြီးအခုနှစ်အတွက်ဘွဲ့လုံဆေးပညာသင်တန်းလျှောက်ထားသူကလည်းမျှော်မှန်းထားတာထက်ပိုများခဲ့တယ်လို့ပြောခဲ့ပေမဲ့အရေးအတွက်ကိုတော့ထည့်မပြောခဲ့ပါဘူး။အခုလိုအချိန်မှာအိန္ဒိယမှာတော့ပိုးတွေ့သူဆက်ကျဆင်းနေရမှာဒီနေ့ပိုးတွေ့သူတဲ့14000ကျော်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဆိုပါတယ်။အိန္ဒိယမှာအရင်နေ့စဉ်4000ကျော်ပိုးတွေ့သူတဲ့ရှိခဲ့ရကနေအခု3000ယောက်ကျလာတာက9ရက်ဆက်တိုက်ရှိလာနေကစစ်သူပေါင်းပိုးတွေ့သူကတော့တန်း30နီးပါးရှိလာနေပါပြီခင်ဗျာ။ကနေဒါနိုင်ငံမှာတော့တပ်ခံခဲ့ရတဲ့မွတ်စလင်မိသားစုတွေကိုပြုစစ်တောင်းချစ်တဲ့ပွဲတွေကျင်းပခဲ့ပါတယ်။ကနေဒါတနင်္ဂနွေလုံးတုံ့လှုပ်သွားစေခဲ့တဲ့ထရက်ကားနဲ့တိုက်ခိုက်သက်ခတ်ခံခဲ့ရသူမွတ်စလင်မိသားစု၄ဦးအတွက်ဂုံပြူချီတက်ပွဲတွေမနေ့ညနေကကျင်းပခဲ့ရမှာဘာသာပေါင်းစုံအဖွဲ့တွေကလူပေါင်း1000များစွာနဲ့ချီတက်ရောက်ခဲ့ကြပါတယ်။စကာဘိုရိုမြို့ကကနေဒါပါကစ္စတန်အသင်းဥက္ကဋ္ဌ Summit Ahmed က
So I feel this is a မွတ်စလင်ဖြစ်ဖြစ်ခရစ်ယာန်ဖြစ်ဖြစ်ဂျူးဖြစ်ဖြစ်လူတိုင်းအတွက်ပေါ့တနိုင်ငံလုံးအတွက်ပါချက်ပေးခေါလုံးပြီးလိုက်တာလို့ခံစားရပါတယ်အခုလိုဖြစ်ခဲ့ရတာမျိုးကဘယ်အသားကွက်မှမဆိုဖြစ်လာနိုင်ပါတယ်ဒီကနေမုန်းတရားတွေနှလုံးသားတွေကင်းအောင်လာနေတာမို့ကျွန်တော်တို့ကလေးငယ်တွေကိုအသိတရားပေးဖို့လိုလာပါပြီလို့ပြောသွားတာပါမျိုးဆက်30ကိုကုစားပြုတဲ့အသက်46နှစ်ရွယ်ဖခင်ဆယ်မန်အက်ဇယ်44နှစ်ရွယ်မိခင်မတီဟာဆယ်မန်နောက်15နှစ်ရွယ်သမီးယမနာဆာမန်နဲ့84နှစ်ရွယ်အဖွာတလက်အဗဇာတို့အော်တိုရီယိုပြည်နယ်လန်ဒန်မြို့ထဲလမ်းကူးဖို့စောင့်နေစဉ်ကားနဲ့တိုက်တက်ခံခဲ့ရတဲ့လူကူးမြင့်ကြားနေရာကနေစပြီးအခုလိုချီတက်ခဲ့ကြတာပါသူတို့ရဲ့ကိုနှစ်ရွယ်သားလေးဖရီယက်ကတော့ပြင်းထန်တဲ့ထင်ရရခဲ့ပေမဲ့အသက်သင်နိုင်ခဲ့တဲ့အထိတော့မဖြစ်ခဲ့ပါဘူးခင်ဗျာအမေရိကန်နဲ့တရုတ်ထိပ်တန်းသံတမန်တွေကြားလူခွင့်ရင်းနဲ့ကိုဗစ်ရောဂါဆိုင်ရာအငြင်းခုန်တွေပြင်းပြင်းထန်ထန်ဖြစ်ပေါ်လာနေပါတယ်အမေရိကန်အနေနဲ့ပြည်တွင်းရေးဝင်ဆက်နေတာတွေနဲ့ကိုဗစ်ကူးစက်မှုမူလအစရှာရေးနိုင်ငံရေးရာဆွဆွဲနေတာတွေအတွက်ရပ်တန့်ဖို့တရုတ်ထိပ်တန်းသံတမန်ဘက်ကတောင်းဆိုလိုက်တာကိုအစိုးရပိုင်းရှင်ဝါသတင်းဌာနကထုတ်ပြန်လိုက်ပါတယ်။တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်တို့မနေ့ကဖုန်းပြောခဲ့ရမှာဟောင်ကောင်မှာလွတ်လပ်မှုတွေပိတ်ပင်ခံရတာတွေနဲ့ရှင်ကျန်းပြည်နယ်မှာမွတ်စလင်တွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးမှုတွေပါဝင်နှစ်ဖက်အမြင်ကွဲလွက်မှုတွေကိုပြောခဲ့ကြပါတယ်။အမေရိကန်အနေနဲ့တရုတ်နိုင်ငံမှာကိုဗစ်မူလအစကိုပေါ်ထွက်နိုင်မှုစစ်ဆေးမှုတွေပို့အတွင်းကြကြလက်ဖို့တောင်းဆိုလာနေတာကတရုတ်တပ်တော်ဝူဟန်ရှိတပ်ခွဲစမ်းသပ်မှုကနေဒီပိုးထွက်လာတယ်လို့ဆက်ဆွဲခံရတဲ့သဘောခံစားနေရတယ်လို့သုံးသပ်မှုတွေရှိနေပါတယ်။အခုလိုအချိန်မှာတရုတ်ကွန်မြူနစ်ပါတီကနိုင်ငံခြားရေးဌာနကြီးကရန်ကကိုဗစ်ပိုးစတွေ့ခဲ့တဲ့ဝူဟန်မြို့ရဲ့တပ်ခွဲကန်းကနေကိုရိုနာဗိုင်းရပ်စ်ပိုးစလွတ်ထွက်သွားခဲ့တယ်လို့ဆက်ဆွဲနေတာမျိုးတွေကစော်ကားမှုသာဖြစ်တယ်လို့ပြောခဲ့တာကိုရှင်းဝါသတင်းဌာနကကိုးကားထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။စနေညပိုင်း VOA American တန်ရဲ့ထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိနေကျွန်တော်ဝင်းမင်းကြော်ပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ။တွားရှိပါခင်ဗျာ။စာသင်ကျောင်းတွေမှာတက်ဆွဲထားတဲ့ကိစ္စပေါ် UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်ဟာမျှတမှုမရှိသလိုကျင့်ဝတ်နဲ့မညီညွတ်ဘူးလို့မြန်မာစစ်ကောင်စီကဝေဖန်ဖြစ်တင်ပါတယ်။စာသင်ကျောင်းတွေကိုမိရှုတာပုံခွဲတိုက်ခိုက်တာတွေကြောင့်စစ်တပ်ကနေပြီးတော့လုံခြုံရေးယူပေးနေရတဲ့သဘောပဲဖြစ်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါဒီကြောင်းကျွန်တော်တားညူပြောပြပေးပါမယ်မြန်မာနိုင်ငံမှာစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့ကိစ္စ UNICEF ကုလသမဂ္ဂကလေးများရံငွေဖွဲ့ရဲ့ထုတ်ပြန်ချက်မှာစာသင်ကျောင်းတွေကိုစစ်တပ်ကတပ်ဆွဲထားတဲ့ကိစ္စကိုပဲလေးပြီးပြောဆိုတာဟာမျှတမှုမရှိဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်ပင်ထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောတာပါတပ်ဆွဲတဲ့ကိစ္စကိုပဲရည်ညွှန်းပြောဆိုပြီးတော့ကျူးလွန်တဲ့သူကိုကိုယ်ပဲပြပြဖော်ပြတာမျိုးမရှိဘူးလို့ဗိုလ်ချုပ်စော်ပင်ထွန်းကပြောတော့ပါတယ်
ဒီ UNICEF မြန်မာရုံးရဲ့သတင်းထုတ်ပြန်ချက်မှာစာသင်ကျောင်းပညာရေးအဆောက်အုံတွေမှာတိုက်ခိုက်ခံရတာအနေနဲ့ပညာရေးအဆောက်အုံတွေကိုတပ်မတော်ကအသုံးပြုတယ်ဆိုတဲ့ပုံစံမျိုးထင်အောင်ထင်မှားဖြစ်အောင်ကိန်းဂဏန်းတချို့နဲ့ဤသားဖော်ပြခတာတွေ့ရပါတယ် NLD NUG PDF တို့ကိုထောက်ခံသူအချို့ဟာပညာရေးဝန်ထမ်းတွေအပါအဝင်နိုင်ငံဝန်ထမ်းတွေအလုံးမလုံးရေးနဲ့ဆုံးရောက်ကိစ္စတွေအချို့မှာခုလိုစာသင်ကျောင်းတွေပညာရေးအဆောက်အုံတွေရုံးတွေကိုပုံခွဲတာမီးရှို့တာလူတတ်တာအထိကျူးလွန်လုံဆောင်အားပေးနေတာသိတာခင်ရှားပါတယ်ခုနကျွန်တော်ဗီဒီယိုပိုင်နဲ့လက်ပြပြီးပါပြီလက်တွေ့လောက်ခဲ့တဲ့လူတွေလက်ပြပြီးပြီအဲဒီဘက်မှာဆက်ပြောကြကျွန်တော်ဇေယားနဲ့နော်အဲဒီပါတီဝင်တွေရဲ့လုံဆောင်မှုတွေသူတို့ရဲ့အကြမ်းဖက်မှုတွေသူတို့ရဲ့လုံဆောင်မှုတွေကြောင့်ဘာတွေလောက်ခဲ့တယ်ဆိုတာလက်ပြထားပါအဲဒီအကြမ်းဖက်လောက်ရတဲ့နေကာဝယ်ဖို့အတွက်တပ်ဖွဲ့ဝင်တချို့ကလုံထုံရေးဝင်ရောက်ဆောင်ရွက်ပေးနေရတာရှိပါတယ်ယူနီဆက်ရထောက်ပြချက်ထဲမှာကျူးလွန်တဲ့သူကိုကွဲကွာပြားပြားပေါ်ပြမှာအကြောင်းအထင်းမြင်ဝဲမားနေနိုင်ပါလေ
။စာသင်ကျောင်းတွေအပါအဝင်အုပ်ချုပ်ရေးယုံတွေနဲ့မြို့ပေါ်နေရာတော်များများမှာဖြစ်နေတဲ့ဘုံခွဲမှုတွေမရှိမှုတွေကို NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဆက်ဆက်ဖွဲ့စည်းတွေကလှုပ်ဆောင်နေတယ်လို့မြန်မာစစ်ကောင်စီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ဒါပေမဲ့လည်းစာသင်ကျောင်းတွေကိုခုလိုတိုက်ခိုက်တဲ့ကိစ္စမှာတစ်ဖက် NUG နဲ့သူ့ကိုထောက်ခံသူတွေဘက်ကလည်းဒါဟာစစ်ကောင်စီကိုလူလာတဲ့ပြူစောထီအဖွဲ့တွေကလုပ်နေတာဆိုပြီးတော့ဆွဆဲပြောဆိုတာတွေရှိကြပါတယ်။သူတို့အနေနဲ့ဥပဒေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုလုံးဝမဟုတ်သလိုပဲအာပီအာမြောက်ကူညီလှုံ့ဆော်တာလည်းမလုပ်ဘူးလို့အမျိုးသားညီညွတ်ရေးအစိုးရဘက်ကတည်ဝင်သဘောထားထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေနိုင်ငံအဝါရှိခဲ့တယ်လို့ဒါကိုစစ်တပ်ကနေပြီးတော့ကြမ်းဖက်နှိမ်နင်းလာကြောင်းအရတား800ကျော်တည်ဆုံခဲ့ရပြီလို့ EPP နိုင်ငံရေးကြီးသားများကူညီဆောက်ရှောက်ရေးတင်ကထုတ်ပြန်ထားပါရယ်စစ်တောင်စီဘက်ကတော့ဒီကိန်းကဏ္ဍဟာချက်ကားလွန်နေဆိုပြီးတော့လက်မခံထားပါဘူးအဲ့နောက်ပိုင်းမှာတော့စစ်ကောင်စီဘက်ကနေပြီးတော့စာသင်ကျောင်းတွေကိုပြန်ဖွင့်တော့လဲစစ်ကောင်စီစန့်ကျင်အင်အားစုတွေဘက်ကကျောင်းမတက်ချဖို့ကျောင်းသားတွေကိုရောဆရာတွေကိုပါလှုံ့ဆော်ခဲ့ပါတယ်။ရ ိနောက်စတင်ကြောင်းတွေပြန်ဖွင့်ကလေးကဘုံကွဲမှုတွေကနေတိုင်းလူလူဖြစ်လာတာပါဒီနေ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဒါရီဟာ NUG နဲ့သူတို့ကိုထောက်ခံတဲ့အင်အားစုတွေလက်ချက်ဖြစ်တဲ့ဆိုပြီးတော့ဖမ်းဆီးမိရသူတွေကိုတက်တဲ့ထူပြီးစစ်ကောင်စီကရှင်းလင်းပြောပါတယ် UNICEF ရဲ့ဒီထုတ်ပြန်ချက်တွေနဲ့ပတ်သက်လို့နိုင်ငံရေးဌာနဘက် UNICEF ကိုစာဖို့ထားတယ်လို့လည်းပြောပါတယ်မင်းတပ်မှရေဖြတ်တယ်ဆိုပြီးတော့ UNICEF ထုတ်ပြန်ချက်ဟာလည်းမှားယွင်းတယ်လို့ဗိုလ်ချုပ်ဆောင်မင်းထုံးကဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းတရရဲ့ကျင့်ဝတ်တိက္ခာနဲ့ညီရက်တီလိုက်နာတင်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်ညွေတပ်ဖွဲ့ဝင်တွေကစာတင်ကြောင်းတွေကိုစုံစုံရေးလုပ်မပေးရင်ဒီမိုကရေစီအမိခံအကြမ်းဖက်သမားတွေကစာတင်ကြောင်းတွေကျောင်းသူကျောင်းသားတွေဆရာဆရာတွေကိုမနှောက်ယှက်ဘူးအကြမ်းမဖက်ဘူးလို့ UNICEF အနေနဲ့အာမခံပါတယ်လက်တွေ့မှာတော့မနေ့ကအထိကျောင်းတွေမှာမိုင်းခွဲတာတွေလိချူတာတွေဖြစ်နေတာကိုတွေ့ရမှာဖြစ်ပါတယ်။ခုလည်းဘယ်သူတွေလုံနေတယ်ဆိုတာကိုကျွန်တော်တို့တက်တဲ့အထောက်အကူစုံစုံလုံနေနေနဲ့ကြာတာပြီးဖြစ်ပါ။ဒီအကြမ်းဖက်လောက်ကတည်းကကြာကြာခုနပြောတဲ့အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF အဖွဲ့ကနှုတ်သိမ့်နေတာ။နှုတ်ပိတ်နေတာမသိချင်အောင်ဆောင်နေတာ။ကျောင်းတွေကလေးတွေဆရာသမားတွေနှောက်ယှက်ခံရတာတွေဟာခမရတို့ရဲ့ဟောနော်လူတစ်မျိုးမလို့တမျိုးဘူဝါဒကြောင့်လဲပါတယ်လို့ကျွန်တော်ပြောတယ်ဒီနေရာကနေဒီမူဝါကြောင့်လဲအကြမ်းဖက်တွေကအတင်ရဲလဲရတာဖြစ်တယ်ဆိုတဲ့ကျွန်တော်ပြောချင်ပါတယ်ကပ္ပကုဒသမဂ္ဂရဲ့ပြင်ရှင်စာတမ်းပေါ့နော်စာပိုက်ခွန်မှာနိုင်ငံတကာနိုင်ငံရဲ့ပြည်တွင်းစီရင်ပိုင်ခွင့်အာဏာအတွင်း၌ပါတက်ရောက်နေတဲ့ကိစ္စမျိုးများတွေဝင်ရောက်ဆွတ်ဖက်ရန်အခွင့်အာဏာမရှိစေရလို့ကြားတန်းခါလာလို့ရှိပါတယ်ဒါတွေကိုအယုပြုဖို့လိုပါတယ်ဒူနီဆာဖွဲ့အနေနဲ့ကတော့ကုလသမဂ္ဂအဖွဲ့နိုင်ငံတကာအဖွဲ့အစည်းပြည်ပြည်ကျင့်ဝတ်တိက္ခာတွေကိုလိုက်နာတင့်တယ်လို့ကျွန်တော်တို့ပြောလို့ပါတယ်
ဂျွန်လာဆာမိုင်းကထုတ်ပြန်တဲ့ UNICEF ကြီးညာချက်ထဲမှာတော့စာတင်ကြောင်းတွေကိုပြတ်မှတ်ထားတိုက်ခိုက်တာအကြမ်းဖက်တာတွေကိုကန့်ကွက်ရှုံချထားတယ်လို့ပဲပြိပခါတွေတွင်ပညာရေးဌာနတွေကိုအကာအကွယ်ပေးကြဖို့လည်းတိုက်တွန်းထားပါတယ်စာတင်ကြောင်းတွေကိုစစ်တပ်ကတက်ဆွဲနေရယူထားတာတွေကိုလည်းထောက်ပြခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့ဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာတော့ဘုံခွဲတိုက်ခိုက်မှုတွေအတွက်တိုင်းသားဒေသတွေမှာတင်းတန်းပြီးခဲ့တယ်လို့ပြောသလိုပဲတက်ခိုက်မှုတွေကို NUG နဲ့ NLD ခေါင်းဆောင်တချို့ကစိတ်ခိုင်းခဲ့တယ်ဆိုပြီးတော့လည်းဆွဆွဲထားပါတယ်ကျွန်တော်သားညီဦးပ
ါ VOA American တန်ကနေစနေညာပြန်အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းကာလအတွင်းသတင်းမီဒီယာတွေကိုနှိပ်စက်မှုတွေကြောင့်မှသတင်းထုတ်တွေလည်းဖမ်းဆီးခံရထောင်ဒဏ်ချခံရတာတွေကြောင့်သတင်းထုတ်တွေတော်တော်များများတင်းရှောင်နေကြရပါတယ်မြန်မာနိုင်ငံကထင်ရှားတဲ့သတင်းထုတ်တဦးဖြစ်သူကွန်မရက်ကျော်သူလည်းအခုဆိုရင်စပိန်နိုင်ငံမှာရောက်ရှိနေပါတယ်သူအဲ့ဒီကိုဘလို့ရောက်သွားခဲ့တာပါလဲကိုရိုင်း AFP သတင်းဌာနကိုပြောပြထားပါတယ်ဆက်ပြီးတော့တင်ဆက်ပေးကြပါတယ်ကျွန်မအေးသနာကျော်ပါဥရောပစီဥတီပြန်တဲ့နဲ့လင်းမြန်မော်ရောက်တော့မှာပဲကွန်မရက်ကျော်သူတယောက်စိတ်တုံချနိုင်တာပါဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နေ့ကစကြည့်မယ်ဆိုရင်သူဒါပထမဆုံးချိန်နှုံချုံမှုကိုခံစားရတာပဲဖြစ်ပါတယ်။အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲသတင်းတွေစစ်ကောင်စီတပ်တွေရဲ့အကြမ်းဖက်အကင်တွေပုံတွေသတင်းတင်ပြခဲ့တာနဲ့သူ့ကို905ကာဂျီနဲ့ဖမ်းဝရမ်းထုတ်ထားတာဖြစ်ပါတယ်။သူကအာဏာသိမ်းစစ်ကောင်စီကိုဝေဖန်တဲ့ပြောဆိုရေးသားမှုတွေလည်းအွန်လိုင်းမှာကြေကြေလောင်လောင်လှုပ်ဆောင်နေသူဖြစ်ပါတယ်။
So on March 11, those soldiers came to my streets and then searched for someone. But, you know, luckily I was not there.
So March 17 ni ma chuno lan ne ko sit ta ri la sha de. Kan kaung yin naw chuno a ei ma mi shi bi. Ai ma ei na ma ni de chuno tin ngin chin ga dab bon ni yai bi lo po la da. Tru min ko sha ni bi, min yan ngwa ni bi lo twa tin mi de.
အနာရှယ်ဆန့်ကျင်သူတွေကိုဖမ်းဆီးနှိပ်စက်မှုတွေကလည်းဓာတ်ပုံတွေဗီဒီယိုတွေနဲ့တကွတွေ့မြင်နေရတာမလို့ဒီပုံရိပ်တွေကအားလုံးကိုခြောက်လန့်နေပါတယ
် Like this picture even you know it's stick in my head still right now
ဒီပုံရိပ်ကိုကျွန်တော်ခေါင်းထဲမှာဆွဲနေတာအခုထိပဲအတင်းပါးစပ်ထဲကိုယူနေပုံနဲ့လောင်းချပါတယ်ဆိုမှရှာရောမျက်လုံးရောထွက်ကြနေပြီပေါ့အဲ့တညထဲမှာလောက်တာအဲ့ပုံတွေကြည့်ပြီးတော့တခုတော့လုံးဖရမယ်အဖမ်းခံလို့ကိုမဖြစ်ဘူးလို့တွေးမိပါတယ်
အခုသူကစပိန်နိုင်ငံမက်ဒရစ်မြို့တော်မှာရောက်ရှိနေပြီးတော့အဲ့မှာခေလုံးဝင်းလျှောက်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကလွန်ခဲ့တဲ့၄လဖေဖော်ဝါရီလ၁ရက်နေ့စစ်အာဏာသိမ်းတဲ့အချိန်ကစလို့အာဏာရှင်ဆန့်ကျင်မှုတွေစစ်ကောင်စီတပ်တွေအကြမ်းဖက်ဖြိုခွဲမှုတွေအခုဆိုရင်လူထုဘက်ကလက်နက်ဆွဲကင်တံပြန်တိုက်ခိုက်မှုတွေနဲ့နိုင်ငံကကစင်ကလျားဖြစ်နေပါတယ်။ဒီချင်းတွေကိုစောင့်ကြည့်နေတဲ့ Reporting ASEAN အဖွဲ့ရဲ့လေ့လာချက်အရဆိုရင်ဇွန်လ3ရက်နေ့အထိသတင်းတော်89ဦးဖမ်းဆီးခံရပြီဖြစ်ပြီးလက်ရှိ52ဦးထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ Frontier မြန်မာသတင်းဌာနက American သတင်းတောင်း Danny Fenster ဆိုရင်သူ့နိုင်ငံပြန်မဲဆဲဆဲရန်ကုန်လေဆိပ်မှာမေလ24ရက်နေ့ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူဘယ်မှာရောက်နေလဲဆိုတာလည်းမသိရဘဲနဲ့အခုချိန်ထိဆိုရင်သတင်းတောင်း3ကိုသတင်းမှဖြန့်ဝေမှုပါဝင်ပြည်တံတွေနဲ့ထောက်နဲ့အတီးတီးချမှတ်ပေးပါပြီ။ဒီမိုကရေစီရဲ့စံကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကနှိပ်ကုပ်မှုတွေအကျဉ်းဖက်လှုပ်ဆောင်နေကြကအခုထိဆန္ဒပြမှုတွေလည်းရှိနေသေးပါအဖမ်းအဆီးတွေလည်းနှင်းညမပြတ်လှုပ်ဆောင်နေပါတယ
် We are just like waiting for the doors knocking actually you know
တကားခောက်တန်ကိုအမြင်နားဆွင့်နေရတယ်တရားဥပဒေလာရဲဆိုရင်သူတို့ရှုဖက်တန်ကြားရင်ပဲငါတို့လာခေါ်နေပြီလို့ကိုထင်နေမိတာအဲ့လိုဖြစ်နေတာကလည်းကျွန်တော်တယောက်ထဲမှာမဟုတ်ပါဘူးမြန်မာပြည်ကလူတွေအားလုံးအဲ့လိုမျိုးခံစားနေရတာပါမိုးရွာလို့မိုးချင်းရင်တော့မှကြောက်နေရတာတခါတလေမိုးရွာတဲ့အတန်ကလည်းတနတ်တန်နဲ့တူတယ်လေ
So when some like
ဒီလိုနဲ့ပဲကွန်မရက်ကျော်သူထိုင်းနယ်စပ်ကိုရောက်သွားခဲ့ပါတယ်ထိုင်းမှာလည်းအဖမ်းခံရရင်မြန်မာနိုင်ငံကိုပြန်ပို့ခံရမယ်အရေးရှိတာမို့စပိန်သတင်းဌာနတစ်ခုရဲ့အဆက်နဲ့စပိန်နိုင်ငံကိုသွားဖို့လုပ်ခဲ့တာပ
ါ My best friend and friends evenright now some doctors and the teachers enjoy the that PDF to fight against the military
and then I ရင်းစုံတငယ်ချင်းရောတခြားတငယ်ချင်းတွေဆရာဝန်တွေကျောင်းဆရာတွေအားလုံးစစ်တပ်ကိုပြန်တိုက်ဖို့အတွက် PDF တွေကိုဝင်သွားကြရလေပြီးတော့ကျွန်တော်ကဒီမှာရောက်နေပြီကျွန်တော်အရန်မတရားလို့ခံစားရတယ်တစ်ဖက်ကပြန်စင်းသားတော့လေကျွန်တော်တို့လူသတင်းတောက်တွေသွားတိုက်နေတော့လေသတင်းဘသူရေးမလဲပေါ့
Democracy you know protester will break theMilitary, they think. Because right now, many self-organized groups are also...
Democracy is a chance to get to the people who are living in the world. If you want to go to the people who are living in the world, you can go to the
people. A lot of young people join the people defense.
The people who are living in the world are living in the world. You can go to the people who are living in the world. You can go to the people who are living in the world.
ဒီဆန်ကောသမှုအင်အားကြီးနိုင်ငံခေါင်းဆောင်တွေရဲ့အစည်းအဝေးကိုဗြိတိန်နိုင်ငံအနောက်တောင်ပိုင်းကကွန်ဒေါ်မှာဆက်လက်ကျင်းပနေပြီးဒီညီလာခံအတွင်းကွာကြီးကိုကယောဂါကလွန်မြောက်အောင်ဥဆောင်ကြဖို့အပါဝင်ပုံမှုကောင်းမွန်တဲ့အနာဂတ်နဲ့ပုံမှုစိမ့်လန်းတဲ့အနာဂတ်ဖြစ်ပေါ်လာစေဖို့ကြီးမားတဲ့ရည်မှန်းချက်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ VOA သတင်းတော်ပက်စီဝီဒကူဆော်ရာဒီညီလာခံကလည်းသတင်းပေးဖို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ကမ္ဘာ့သမှုအင်အားကြီးနိုင်ငံ9နိုင်ငံဖြစ်တဲ့ G7 အဖွဲ့ဝင်နိုင်ငံခေါင်းဆောင်တွေရဲ့ညီလာခံပထမနေ့အစည်းအဝေးကိုတော့ဗြိတိန်နိုင်ငံကွန်မောက Eden Project ဆိုတဲ့ရုပ်ခပိတ္တဥယျာဉ်ကြီးမှာတောက်ကြံနေကစတင်ကျင်းပခဲ့ပါတယ်။ကွာကြီးရင်ဆိုင်နေရတဲ့ပြဿနာကိုသတိပေးတဲ့အနေနဲ့အဲ့ဒီဥယျာဉ်ကြီးမှာကျင်းပခဲ့ရတယ်ဖြစ်ပါတယ်။အခုနေ့ဒီ G7 ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ် Boris Johnson ကတော့ဒီဆွေးနွေးပွဲမှာရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးကြတာဖြစ်ပါတယ်
။ Building back greener and building back fairer and building back more
ပူပြီးစိမ့်လန့်တဲ့ပူပြီးတော့မြတ်တာတဲ့ပူပြီးတော့သာဓုညီများရှိတဲ့ကမ္ဘာကြီးကိုပြန်လည်တည်ဆောက်သွားကြဖို့လိုပါတယ်
။ Laura Bowen အပါအဝင်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးအတွက်တက်ကြွလှုပ်ရှားသူတွေကတော့ကတိပေးတာတွေအစားလက်တွေ့လှုပ်ဆောင်ဖို့ပဲလိုအပ်တယ်ဆိုပြီးတော့တောင်းဆိုလိုက်ပါတယ်။
The carbon emissions in the atmosphere continue to go up despite the Paris Agreement in 2015.
The Paris Agreement ဘာလို့ညီချက်ကိုလက်မှတ်ရေးထိုးခဲ့ကြရလဲဆိုပေမဲ့လေထုထဲမှာကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေကတော့ဆက်ပြီးတော့မြင့်တက်နေတုန်းပါပဲ။အဲ့ဒီကမ္ဘာစစ်မှုအင်အားကြီး9နိုင်ငံစလုံးဘယ်နိုင်ငံကမှသူတို့ပေးထားတဲ့ခရီးအတိုင်းလိုက်နာဆောင်ရွက်တာလည်းမရှိပါဘူး။ဆိုတော့ကျမတို့အနေနဲ့ကမ္ဘာကြီးကိုအပူချိန် 1.5 ဒီဂရီစင်တီဂရိတ်လျှော့ချသွားဖို့ဆိုတဲ့လမ်းကြောင်းပေါ်မှာရှိမနေပါဘူး။
G7 အဖွဲ့ဝင်နိုင်ငံတွေဟာကမ္ဘာကြီးပူနွေးလာမှုကိုတုံ့ပြန်တဲ့အနေနဲ့ဇမုဗမျိုးတိုးတက်တဲ့ခေတ်မတိုင်ခင်ကရှိခဲ့တဲ့အပူချိန်နဲ့ရှင်ပြီးတော့ 1.5 ဒီဂရီစင်တီဂရိတ်လျှော့ချဖို့ကတိပေးထားတာဖြစ်ပါတယ်။ဒါမဲ့နိုမာလာကြရင်ဗြိတိန်နိုင်ငံဂလာစကိုမြို့မှာကျင်းပမဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအတွက်ကမ္ဘာနိုင်ငံတွေပြင်ဆင်နေတဲ့အချိန်မှာဒါကအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒါပြန် G7 ခေါင်းဆောင်တွေဟာ2015 Paris သဘောတူညီချက်မှာကတိပြုထားတဲ့အတိုင်းရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်ဖွံ့ဖြိုးတဲ့နိုင်ငံတွေကိုငွေကြေးအကူအညီတွေပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့လဲ PR ပေးတာခံရပါတယ်။ ဒါနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့
namely relation to the mobilization of $100 billion of support every year to developing countries.
ကွန်ဂရက်စ်နိုင်ငံတွေကိုလစ်စင်အမေရိကန်ဒေါ်လာဘီလီယံတရာထောက်ပံ့သွားဖို့စီစဉ်တဲ့ပတ်သက်ပြီးပြောရရင်ဒီစီစဉ်တဲ့ပတ်သက်လို့အရေးကြီးဆုံးအချက်တစ်ခုကတော့ G7 နိုင်ငံတွေအနေနဲ့အဲ့ဒီဒေါ်လာဘီလီယံတရာကိုဘယ်လိုအကူအညီပေးသွားမလဲဆိုတာရှင်းရှင်းလင်းလင်းလုပ်ဖို့ကသိအရေးကြီးတယ်လို့ထင်ပါတယ
်ဒီညီလာခံကို COVID-19 ကာယောဂါစီကံသမချက်တွေနဲ့အညီတင်းတင်းကြပ်ကြပ်ကျင်းပခဲ့တာဖြစ်ပြီးတော့ဗြိတိန်ပြင်သစ်ကနေဒါဂျာမနီအီတလီဂျပန်နဲ့အမေရိကန်နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ကြတာပါကွာကြီးကိုကာယောဂါကနေလွတ်မြောက်အောင်လှုပ်ဆောင်တဲ့အနေနဲ့ဒီဇေဘာနိုင်ငံတွေဟာဝင်ငွေအလေအလတ်နဲ့ဝင်ငွေနေတဲ့နိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးတန်းတထောင်လှူဒါန်းဖို့လဲလှုပ်ဆောင်နေပါတယ်။ဒီထဲကထက်ဝက်ကတော့အမေရိကန်ပြည်ထောင်စုကပံ့ပိုးပေးသွားမှာဖြစ်ပြီးအမေရိကန်ဟာကိုဗစ်အစီအစဉ်ကနေတစ်ဆင့်ဖြန့်ဝေသွားမဲ့ဖိုင်ဇာကာကွယ်ဆေးထုတ်လုပ်ဖို့အတွက်ဒေါ်လာ3.5 billion ဘူးသုံးဆွဲသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
American သမရဟောင်းတုံနဲ့ Trump ရဲ့ Facebook အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမယ့်အကြောင်း Facebook ကကြေညာလိုက်တာဟာ Facebook လူမှုကွန်ရက်အနေနဲ့သူ့စာမျက်နှာပေါ်ရေးသားဖော်ပြချက်တွေကိုစောင့်ကြည့်ဝေဖန်တာတွေကိုအချိန်မြင့်လှုပ်ဆောင်လာနေတယ်ဆိုတာကမ္ဘာခေါင်းဆောင်တွေကိုသတင်းစကားပေးလိုက်တာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကို Tina Trin သတင်းပေးပို့ထားပါတယ်။ကျွန်မများသတင်းအောင်ပါရှင်။American သမရဟောင်းဒေါ်နယ်ထရမ့်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမယ့်အကြောင်း Facebook ကပြီးခဲ့တဲ့ပတ်ကကြေညာပါတယ်။ဒါဟာ Facebook အနေနဲ့ကမ္ဘာခေါင်းဆောင်တွေအပါအဝင်လူသိများကြော်ကြားသူဘယ်သူမှဆိုသူတို့ရဲ့ပြောဆိုရေးသားချက်တွေဟာ Facebook စံနှုန်းနဲ့စီးမင်းတွေကိုချိုးဖောက်ရင်မျက်နှာသာမပေးဘူးဆိုတဲ့သတင်းစကားကိုပေးလိုက်တာဖြစ်တယ်လို့ Electronic Frontier Foundation အဖွဲ့ကညွှန်ကြားရေးမှူး David Green ကပြောပါတယ်။
What it means for other world leaders is they're not that just
ကမ္ဘာခေါင်းဆောင်တွေဆိုပြီးတီးကြခွဲမျက်နှာသာပေးဆက်ဆံမှာမဟုတ်ဘူးလို့ပြောချင်တာပ
ါတမရဟောင်းဒေါ်နယ်ထရမ့်ရဲ့အကောင့်ကိုပိတ်လိုက်တာနဲ့အတူ Facebook ကမူဝါဒအသစ်တရက်လဲချမှတ်ခဲ့တာမှကမ္ဘာခေါင်းဆောင်တွေဘယ်သူမှဆိုအများပြည်သူထိခိုက်စေနိုင်တဲ့ Facebook စံချိန်စံနှုန်းနဲ့မကိုက်ညီတဲ့ရေးသားပြောဆိုမှုတွေကိုလက်မခံဘူးလို့ဆိုပါတယ်အရင်တုန်းကတော့လူသိများကြော်ကြားသူတွေရဲ့ရေးသားပြောဆိုချက်တွေက Facebook စီးမင်းတွေကိုဖောက်ဖျက်နေရင်တောင်မှလူအများစိတ်ဝင်စားတဲ့အကြောင်းအရာတွေဖြစ်နေရင် Facebook ကဖြုတ်မချဘဲနဲ့တင်ကွင်းပြုခဲ့ပါတယ်။ဒါပေမဲ့လည်း Facebook ရဲ့မူဝါဒလမ်းညွှန်ချက်တွေဟာအခုထိသိပ်ပြီးတော့ရှင်းရှင်းလင်းလင်းမရှိသေးဘူးလို့တချို့ကသုံးသပ်ပါတယ်။သမရဟောင်းဒေါ်နယ်ထရမ့်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုအနည်းဆုံးနှစ်နှစ်ပိတ်ထားမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာလည်းသိပ်ကိုနည်းလွန်းတယ်လို့Facebook အနေနဲ့စော်ကားပြောဆိုမှုပြုလုပ်သူတွေကိုတကားဖွင့်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းဝေဖန်မှုတွေရှိပါတယ်။ဒီအပေါ်မှာ Facebook အသုံးပြုမှုတရားစောင့်ကြည့်ရေးဘုတ်အဖွဲ့ဝင်တဦးဖြစ်တဲ့ Sherin Mitchell ကအခုလိုပြောပါတယ်
။ The fact that they're weaving this as a suspension means that
နှစ်လောက်ခဏရပ်ထားလိုက်မယ်ဆိုတာကတော့တခြားခေါင်းဆောင်တွေကိုလည်းဒီလိုပဲပြောချင်တာပေါ့။ဒါကသူတို့နောက်ကိုဆက်လုပ်ချင်တာလုပ်လို့ရတယ်လို့ပြောတဲ့သဘောဖြစ်နေပါတယ်။
ဒီလို Facebook အကောင့်ကိုအချိန်အပိုင်းခြားနဲ့ပိတ်ခံရတဲ့လူသိများစုတွေအနေနဲ့နောက်ထပ်ဒီလိုလုပ်ရမျိုးလုပ်မယ်ဆိုရင်တော့ပြည်ထောင်ပို့တိုးမှာဖြစ်ပြီးဒီချက်ပို့လာရင်တော့အကောင့်ကိုအပိတိုင်ပိတ်သိမ်းသွားမယ်လို့ကမ္ဘာရေးရာ Facebook အသုံးပြုမှုဆိုင်ရာဒုတိယဥက္ကဋ္ဌ Nick Clegg ကပြောပါတယ
် Doesn't matter who you are you can be the Pope the Queen of England
ခင်ဗျားဘယ်သူပဲဖြစ်ပါစေပုံရိုင်းမင်းကြီးပဲဖြစ်ဖြစ်အင်္ဂလန်ပြည်မကြီးပဲဖြစ်ဖြစ်အမေရိကန်သမ္မတပဲဖြစ်ဖြစ်ရက်ဆက်ကြမ်းကြုတ်မှုတွေကိုအားပေးကူညီတာစွန့်ပေးတာလှုပ်ဆော်တာကြည့်ကြည့်ပြောဆိုတာအဲ့ဒါမျိုးတွေလုပ်ရင်တော့ Facebook သုံးခွင့်ရတော့မှာမဟုတ်ပါဘူးဒါကတရားတယ်ဆိုတာလက်ခံကြမယ်ထင်ပါတယ
် Facebook ပေါ်တင်သမျှအကြောင်းအရာတွေကိုတိကျလွတ်လပ်တဲ့ကြီးကြပ်ရေးဘုတ်အဖွဲ့တစ်ခုဖွဲ့ပြီးတော့ Facebook Company ကစောင့်ကြည့်ဆုံးဖြတ်နေတယ်ဆိုပေမဲ့တကယ်က Internet စီးနင်းစည်းကမ်းတွေကိုအဓိကချမှတ်ဖို့လိုနေတာဖြစ်တယ်လို့လည်း Binance Center က Traffic Director Faizal Patel ကပြောပါတယ
် My sense is that they're using that as a way to
သူတို့ပြဿနာဖြေရှင်းဖို့အသုံးပြုနေတဲ့လုံနည်းစနစ်စီကံတွေကတချို့အရေးကြီးအချက်အလက်တွေကိုဖျက်ဝေတယ်လို့ဖြစ်နေတယ်လို့ကျွန်မကတော့မြင်နေတယ်။အင်တာနက်စသုံးတာ25နှစ်လောက်ရှိပြီဆိုရင်အင်တာနက်စီမင်းစီကံတွေရောမရှိသင့်ဘူးလား
။အစိုးရအနေနဲ့အင်တာနက်အသုံးပြုမှုစီမင်းတွေချမှတ်ဖို့လွန်ခဲ့တဲ့တစ်နှစ်လောက်ခရေက Facebook အမှုဆောင်အရာရှိတွေကတောင်းဆိုနေကြတာဖြစ်တယ်လို့လည်းNicklet ကပြောပါတယ
် American democracy does not belong to Silicon Valley it belongs
American democracy ကိုဒီပညာလုပ်ငန်းတွေအများဆုံးရှိတဲ့ Silicon Valley ကမပိုင်ပါဘူး American ပြည်သူတွေကပိုင်ပါတယ် American democracy ဘယ်လမ်းကြောင်းနဲ့သွားမလဲဆိုတာပြည်သူတွေကပဲသတ်မှတ်တင်ပါတယ်
ဘယ်လိုမိန့်ခွန်းတွေကိုလက်ခံမယ်ဘယ်လိုမိန့်ခွန်းတွေကိုပုဂ္ဂလိကကော်မတီတွေအတွက်လက်မခံသင့်ဘူးဆိုတာမျိုးတွေတိတိကျကျစီမင်းသတ်မှတ်ရပါလိမ့်မယ်
ကဘာကောင်းဆောင်တွေ Facebook ပေါ်မှာပြောဆိုရေးသားမှုတွေကို Facebook လူမှုကွန်ရက်ကပို့ပြီးတော့စောင့်ကြည့်လာတဲ့တစ်ချိန်တည်းမှာပဲ Facebook ကိုစောင့်ကြည့်ဝေဖန်မှုတွေကလည်းအရှင်ရော့သွားမှာမဟုတ်တာကတော့အသေးချာပဲဖြစ်ပါတယ်ရှင်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရရှိမြတ်ခင်ဗျာအခုအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အခြေဆုံးတော့မြန်မာနိုင်ငံလူခွင့်ရေးအခြေအနေတွေကိုထင်ဟပ်တင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ဖြစ်ပါတယ်
မင်္ဂလာပါရှင်မြန်မာနိုင်ငံတွန်းအမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်စစ်တပ်နဲ့ချင်းနဲ့ကြားပြည်နယ်တို့ကဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေကြားကအရှိန်မြင့်လာတဲ့ထိတ်တိုက်တွေ့မှုတွေဟာတိုက်ပွဲအတွင်ဆောင်းလာပါတယ်ဒေသခံတိုင်းနဲ့ချီပြီးတော့နေရဆုံခွာထွက်ပြေးနေရသလိုအများစုကထောက်ပံ့တွေမရအောင်ဖြတ်တောက်ခံထားရပါတယ်။ဒို့တန်ကအခုညီရဖို့စ조사နေတဲ့နေရဆုံခွာနေသူစစ်ပေးရှောင်းနေနဲ့ဆက်သွယ်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။လူသွားလူလာမမြင်ရတဲ့ချင်းတောင်တန်းဘော်ကရွာလေးတရွာဟာတိတ်ဆိတ်ခြောက်ကန်နေပါတယ်။အဲ့ဒီတိတ်ဆိတ်မှုကိုဖြိုခွင်းလိုက်တာကတော့ရှိကပြေးနေတဲ့ကြံနာကိုအပြေးလိုက်ဖမ်းနေကြတဲ့လူတစုရဲ့အတန်းမှာသူတို့ချက်ကိုမိသွားချိန်မှာတော့ခက်မြက်မြန်ပဲဟင်းတစ်ခွက်ဖမ်းနှိလိုက်ကြပါတယ်။ကိုမန်ကတော့သူတို့ဟင်းကောင်းစားနေရတာနှစ်ရက်ရှိပြီလို့ပြောလိုက်ပါတယ်
။တချို့ရက်ဒီစံပြုတ်တော့တယ်တချို့ရက်ဒီရန်ရန်စားတယ်တချို့ရက်ဒီအာလူတွေတချို့ရက်ဒီခေါက်ဆဲချုပ်တွေစားတယ်။မနေ့နေ့ဒီနေ့ကဟင်းကောင်းနေရွာတရရှိတဲ့များချက်တွေဝတ်တွေလိုက်တတ်ပြစားနေကြတာစစ်တပ်တွေစားမှဆိုလို့ရွာခံတဲ့ကောင်လုံးကရွာခံတဲ့ကောင်လုံးကသားကြပါပြစ်ကြပါဆိုတော့ချက်လိုက်ပဲလုပ်နေကြတာချက်ပြလိုက်ဖြစ်နေကြတာ
ကိုမန်ဟာချင်းပြည်နယ်မင်းတပ်မြို့ကနေစွန့်ခွာပြေးခဲ့ရတဲ့စစ်ဆောင်တအူဖြစ်ပါတယ်ဧပြီလ24ရက်မင်းတပ်မြို့တပိတ်မှာဖမ်းဆီးခံခဲ့ရတဲ့အမျိုးသမီး၄ဦးနဲ့အမျိုးသား၃ဦးကိုပြန်လွှတ်ပေးဖို့မြို့ကန်လူငယ်တွေကတောင်းဆိုခဲ့ကြပါတယ်ပြန်မလွှတ်ပေးတဲ့အကြောစစ်ကောင်စီနဲ့မင်းတပ်မြို့ကန်ပြည်သူတွေကြားတင်းမာမှုတွေဖြစ်ကဧပြီလ24ရက်နေ့ညကစပြီးပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်အဲ့ဒီကနေစားလိုက်တဲ့တနက်နဲ့ကြူမီတိုက်ပွဲဟာမကြမီမှာပဲစစ်ကြက်ကလူနေရက်ွက်ချဲကိုလေရင်ပေါ်ကဘုံကျဲတာတွေလက်နက်ကြီးနဲ့ပစ်တာတွေလုပ်ခဲ့ပါတယ်စစ်ကြက်ကမင်းတပ်မျိုးကိုနိုင်ထက်စီနင်းတိုက်တဲ့အချိန်မှာလူငယ်တချို့ကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်လုပ်ခဲ့တယ်လို့ဆွဆွဲပြောဆိုတာတွေလည်းရှိပါတယ်မြို့ထဲမှာဘလို့မှနေလို့မရတဲ့အဆုံးကိုမန်ကအဝတ်တထည်ကိုတစ်ခုနဲ့အင်ကိုစွန့်ခွာပြေးခဲ့ရပါတယ်အခုတူနေတဲ့ရွာအထိခြေချင်းခရီးနဲ့တော်ရဲနှညလောက်အိပ်ပြီးအရောက်လာခဲ့ရတာပါလွန်ခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကမင်းတပ်ပြည်သူတွေရဲ့စစ်ရှောင်စခန်းတွေကိုထိုးစစ်ဆင်တယ်လို့ကိုမန်တို့ရွာတွေဘက်အထိပစ်ခတ်တန်းတွေကြားလာရတာကြောင့်သူတို့နေရာထပ်ရွှေ့ပြောင်းရတော့မှာပါကိုမန်စိတ်ထဲမှာတော့သူတို့ဘဝဟာအမဲလိုက်ခံနေရသလိုပါပဲ
တင်းနေထဲမှာရှိတဲ့အိမ်တိမ်တွေပဲအဲ့ကျွန်တော်အိမ်ကအခန်းမှာနေတယ်ကျွန်တော်အိမ်ခန်းကိုအိမ်ခန်းကိုဝေရောက်တက်ဖြတ်တာရေလို့တော့ကျွန်တော်တို့မိဖို့အိမ်ခန်းကိုကြောင်းနေရတယ်။မိဖို့တဲ့ဒီအိမ်ခန်းတဲ့ဒီဝေရောက်တက်ဖြတ်တာဖြစ်ခတ်ရက်ဖြစ်တာလို့ကျွန်တော်တို့ပြင်းပြပါခုံကျတာပြင်းနေတဲ့မှာအဲ့လိုတိုးတဲ့တောင်တွေမှာခုလိုမျိုးရတယ်မှာတော့ပြည်ဖို့ရှိတော့မယ
်။စစ်ဘေးရှောင်တွေမှာတည်ယူပို့ဆောင်ရေးအတွက်ရင်းနေမရှိတာကြောင့်မဆောင်နေတဲ့တောင်ဆောင်တွေမှာခြေကျင်တာသွားလာနေကြရတာပါ။ဖန်စီခံရမှာအသက်ဆုံးရမှာကြောက်လို့ဒီလိုအန္တရာယ်များတဲ့တော်လန်ခရီးမှာခြေဦးတဲ့ရပြေးကြရင်တချို့ကကြောက်တယ်တွေတောင်ပြေးစင်းကြတာကြောင့်အချင်းချင်းပြန်ခေါ်ရတာတွေလည်းရှိပါတယ်သူတို့မှာ ရှေးခါနယ်စေဝါလိုအပ်သလိုမိုးရသည့်အတွက်အမိုးအကာတလဘတ်တွေစောင်းတွေလည်းလိုနေတယ်လို့ကိုမန်ကပြောပါတယ်။ဒါပေမဲ့စစ်ပေးရှောင်တွေကိုလှူဒန်းဖို့လာတဲ့ကားတွေလူတွေကိုစစ်ကောင်စီကဖမ်းဆီးနေပါတယ်။တချို့စေးဆိုင်တွေမှာစေဝါအရေးအကျွတ်များများဝယ်တဲ့သူတွေကိုမင်းမြန်းစစ်ဆေးရအပြင်မထင်ရင်မထင်သလိုဖမ်းပါသေးတယ်။မင်းတက်ကိုလာတဲ့လမ်းနဲ့ IDP တွေကိုအကူအညီလာပို့နိုင်တဲ့လမ်းတွေအကုန်လည်းပိတ်ထားတာကြောင့်စစ်ရှောင်းတွေမှာအထောက်ပံ့ရဖို့ပိုခက်ခဲလာကြပါပြီ။ချင်းပြည်နယ်ရဲ့မင်းတပ်အပြင်တူမီနဲ့တော်လန်ရေးတိုက်ပွဲဝင်ကြတဲ့ဟာခါနဲ့ကံပတ်လက်ကပြည်သူတွေဟာလည်းစစ်ရှောင်းနေရတာရှိပါတယ်။မင်းတပ်မှာတော့စစ်ရှောင်းနေရသူ2000ဝန်းကျင်ရှိပြီးအဲ့ဒီထဲမှာထိခိုက်လွယ်တဲ့အမျိုးသမီးနဲ့ကလေးတွေလည်းပါဝင်နေရပါ။စစ်ဘေးရှောင်ရင်6ရက်သားကလေးတည်ဆုံရတာရှိသလိုတောင်ဆောင်ကနေကလေးတူပြုတ်ကျတည်ဆုံရတာလည်းရှိခဲ့ပါတယ်။စစ်ရှောင်းနေအကူအညီရရဲ့အတွက်ချိတ်ဆက်ပေးနေပြီကိုရိုင်းစစ်ရှောင်းတအူးဖြစ်တဲ့မင်းတပ်မျိုးခံတအူးကတော
့မျိုးသမီးလာဆန်တုံးချစ်စီလီကျက်လက်တဲ့အခက်ခဲတွေပေါ့နော်ပေါ့တော့ဝတ်တဲ့ကိုတခုနဲ့ပဲပြေးကြတာများတယ်အလွန်ဆုံးပါလာမှာလဲစရာအဝတ်တဆုံးဆုံးပဲပါတယ်ပေါ့နော်ကိုဝင်ဆောင်မိခင်တွေပေါ့နော်ကိုဝင်ဆောင်မိခင်တွေလည်းတော်တော်လေးခက်ခဲရှိတယ်ဒီဟာတွေဖြစ်သွားတဲ့အတွက်ကြောင့်ကိုကလေးကလည်းသူတို့ကိုဝင်ဆောင်နဲ့ပတ်သက်တဲ့ကျမရေးစောင့်ရှောက်မှုတွေမခံယူရဘူးကာကွယ်စည်းပိုင်းလည်းမထိုးရတဲ့ပြင်ဒီကိုဝင်နေနဲ့ပြေးရတယ်ပေါ့နောက်တစ်ခုကစစ်ဆောင်ပြေးသွားရင်လည်းမင်းတက်မှာဆိုလို့ရှိရင်ဒီလန်ခုလက်မှာစစ်ဆောင်ပြေးရင်လည်းကလေးမွေးသွားတဲ့မိချင်းတွေလည်းရှိရပေါ့နော်နောက်ဒီကလေးတွေပေါ့နော်ကလေးတွေလည်းတော်တော်များများအခက်ခဲကြုံရပါတယ်ဒီဟိုအဟာရပြည့်ဝမစားဘူးပေါ့နော်ဒီအဆင်ပြေသလိုပဲစားရတော့ရတယ်နေရထိုင်ရတာစဟိုအကုန်လုံးအခက်ခဲဖြစ်တဲ့အခါမှာကလေးတွေမှလည်းဒီကျမရင်းနဲ့ပတ်သက်ပြီးတော့လေအများကြီးပဲစိုးရိမ်စရာတွေဖြစ်လာတယ်။အဲဝန်ရှောဝန်ကျတော့နော်ဖြားလာတာတော့လေပေါ့နော်ကျမတို့ကိုယ်တိုင်လည်းဒီကလေးတွေဆိုဖြားလာတာတွေကြုံရပေါ့။အ
ဲ့ဒီလိုကျမရေးပြဿနာတွေဟာရေးသားရဖို့ခက်ခဲတဲ့ကြားပြည်နယ်ကစစ်ရှောင်းနေမှလည်းကြုံနေရပါတယ်။စစ်ကောင်စီကတော့လက်နက်ခိုင်တော်လှန်နေတဲ့မြန်မာနိုင်ငံအလဲပိုင်းကမကွေး၊စကိုင်း၊မန္တလေးတိုင်းတောင်ပေါ်ဒေသဖြစ်တဲ့ချင်းနဲ့ကြားပြည်နယ်တွေကိုပို့ပြီးနှိပ်ကွပ်ပါတယ်။မေလ27ရက်နေ့လောက်ကစပြီးလက်နက်ကင်တော်လန်ခဲ့တဲ့ကြားပြည်နယ်ဒီမော့ဆိုကတော့လက်ရှိမှာလေးဘက်လေးတန်ကပိတ်ဆို့ပြီးစစ်မျက်နှာဖွင့်ခန့်ထားရတယ်လို့ဒေသခံတွေကသတင်းသိရပါတယ်။ဒီမော့ဆိုဘက်ကစစ်ရှောင်းတွေနေတဲ့နေရာတွေမှာမိုက်တဲဖုန်းလိုင်းပဲရပြီးမြို့ပေါ်မှာတော့ပြစ်ခတ်မှုတွေအတွင်ပျက်စီးမှုတွေကြောင့်လက်စစ်မီလည်းပုံမှန်မရဘူးလို့သိရပါတယ်။ဒီမော့ဆိုနဲ့မိုးပြဲကိုမြို့တော်လိုက်ကော်ရဲ့အမြောက်ချက်ကနေလနဲ့ကြီးဝင်တဲ့လှမ်းပစ်တာကြောင့်လိုက်ကော်မျိုးပေါ်မှာလည်းပြစ်တန်ခက်တန်မကြားတဲ့နေမရှိဘူးလို့မျိုးကံမျိုးသမီးတူကပြောပါတယ်။ပြည်မဘက်ကနေစစ်ပေးရှောင်းတွေကိုရိတ်ခါပို့လို့မရအောင်လိုက်ကော်အဝင်လမ်းကိုပိတ်ထားတယ်လို့မနက်6နာရီကနေမနက်7နာရီအတွင်းပဲအပြင်ထွက်လို့ရပါတယ်။လိုက်ကော်မျိုးပေါ်ကမျိုးမဈေးနဲ့ဆန်းတွေမှာလည်းပစ္စည်းတွေပြက်နေပြီလို့သိရပါတယ်။
ပေါ်ပြီးပေါ်လာဖို့ပဲရှိရဲအဲ့လိုမျိုးညီမတို့တွေတော့အဲ့လိုပဲတွေးထားရပေါ့နော်တွေးထားပြီးတော့အဓိကထိတ်ဆိုတာဆစ်ဆောင်မျိုးပဲစိတ်ကြည်ရတာပေါ့ပေါ်ပြီးချက်တယ်မှာဆိုတော့လေဒီတနေ့ကျရင်လွယ်ရင်ဖတ်သားကျရင်မရဲသူအဲ့တောင်ချီမှာအစားဆစ်ဆောင်နေရညီမတို့လည်းပြစ်ပြီးပို့ဖို့ဝယ်ပြီးသွားရင်အဲ့မမြတ်ပဲမပို့ခင်လည်းသူတို့ဒီမှာလက်နဲ့ကြည့်ကြာလို့လက်နဲ့ကြည့်နေထူလို့ကြီးလိုက်ရတာအခုဒီအဆက်တော်တင်မရဘူ
းကြားပြည်နယ်ကဆစ်ဆောင်နေအတွက်ကူနေတဲ့အမျိုးသမီးငယ်တူဖြစ်ပါတယ်ကြားပြည်နယ်မှာစစ်ရှောင်းသူကတသိန်းကျော်ရှိနေပြီလို့ကုညီ6ပန့်ပေးနေသူတွေကခံမှန်းပြောဆိုပေမဲ့တကွဲတပြားစီပြေးနေကြတာကြောင့်အရေးအတွက်တိကျသိရဖို့ခဲရင်ပါတယ်။ကုလသမဂ္ဂကလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးရုံးအိုချာရဲ့ထုတ်ပြန်ချက်အရတော့မေလ31ရက်နေ့အထိကြိုက်ပွဲနဲ့လုံခြုံရေးအခြေအနေတွေကြောင့်နေရစွန့်ခွာထွက်ပြေးခဲ့ရသူပေါင်းတသိန်း5,100ခန့်ရှိနေပါပြီ။အဲ့ဒီထဲမှာကြားပြည်နယ်၊ကရင်ပြည်နယ်မောင်နဲ့ပဲခူးအရှိပိုင်းကစစ်ပေးရှောင်းနေတယ်မြန်မာနိုင်ငံတောင်ပိုင်းကစစ်ပေးရှောင်းနေပါရှိပါတယ်စစ်ပေးရှောင်းအများစုကအခြေခံစားသောက်ကုန်တွေဆေးဝါးတွေအရေးတကြီးလိုအပ်နေသလိုမိုးရသည့်ရောက်ရှိလာတာကြောင့်နေစရာတွေပါလိုအပ်နေတာဖြစ်ပါတယ
်အထူးသဖြင့်ဒီ UN လိုမျိုးအဖွဲ့အစည်းနောက်ဒီ ICRC လိုမျိုးအဖွဲ့အစည်းတွေကိုစူးစမ်းစစ်ချင်တယ်အဲကျမတို့ဒီတရားဝင်စစ်ဆောင်စခန်းတွေပေါ့နော်အဲ့လိုမျိုးဖွင့်လှစ်ပေးနိုင်အောင်ကျမတို့ကူညီပေးချင်တယ်ကူညီပေးစေချင်တယ်အဲအဲ့ဒါမှဟိုကျွန်တော်တို့ဒီနည်းနည်းအနေနဲ့ကျင်းမယ်ပေါ့နော်အဲနောက်တစ်ခုကကြတော့သူတို့အဲဒီလိုမျိုးဆက်ဆောင်တွေလာပြီးကူညီပေးမဲ့အခါမှာဒီ private solution နဲ့ individual အရတော့အများကြီးကူညီပေးစင်ကြတယ်လာစင်ကြတယ်ဒါပေမဲ့သူတို့လည်းလုံခြုံရေးအတွက်အဆင်မပြေဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာအဖွဲ့အစည်းကြီးကြီးတွေကနေပြီးမှကြိုးစားပြီးတော့မှဒီအဲစကားစနဲ့ညှိနှိုင်းတာတွေဖြစ်ဖြစ်ပေါ့လေအဲ့လိုမျိုးညှိနှိုင်းပြီးတော့မှတရားဝင်လမ်းကြောင်းလာနေပြီးမှတွားပြီးတော့လေအဲ့လိုမျိုး ကူညီပေးနိုင်တဲ့လမ်းကြောင်းကိုပို့အောင်ပေါ့နော်အဲ့လိုမျိုးလုပ်ပေးစီခြင်းနဲ့အဲ့လိုမျိုးမလုပ်မချင်းကကြတော့ဒီအဲဒီတူချင်းအလူရှင်နေပေါ့နော်နောက်အဖွဲ့စည်းသေးသေးလေးတွေဒီလိုမျိုးပရိုက်တာအလူကလေးလုပ်တဲ့အလူရှင်နေပေးတဲ့အလူကတော်တော်လေးရောက်ဖို့ခက်သွားလိမ့်မယ်အဲ့လိုရောက်ဖို့ခက်တာနဲ့တပြိုင်နက်ဟိုဘက်မှာလည်းရိတ်ခံပြက်လိုက်တဲ့ပြဿနာတွေပေါ့နော်အဲအစာငတ်မတဲ့အချိန်တွေထိရောက်သွားနိုင်တယ
်စပေးရှောင်းတွေကိုကူညီနေတဲ့ချင်းအမျိုးသမီးတူကပြောခဲ့တာပါကုလသမဂ္ဂအဖွဲ့အနေနဲ့လည်းစစ်ပေးရှောင်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့အစီအစဉ်ရှိနေပြီးတွားရောက်မဲ့သူတွေကိုဘေးကင်းစွာသွားလာခွင့်ပြုဖို့နိုင်ငံအတွင်းအရေးတကြီးအကူအညီလိုအပ်နေတဲ့သူတွေစီကိုအကူအညီတွေဓာတ်ရိုက်သွားရောက်ပေးခွင့်ပြုဖို့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတောင်းဆိုထားပါတယ်။ဒါပေမဲ့အာဏာသိမ်းစစ်တပ်ကဥဆောင်ဖွဲ့စည်းထားတဲ့စစ်ကောင်စီကတော့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်တန်ဖွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒိုအတန် season ကိုနားဆင်ကြရတာပါ။အခုဆက်ပြီးတော့စနေညပိုင်းသကဝိုင်း season တင်ဆက်ပြရမယ်။ American ပြည်သူ California ပြည်နယ် San Francisco မှာသတင်းနှစ်ပတ်မြမနွေဦးရမုံငွေရုပ်ရှင်ပွဲတော့ကျင်းပနေပါတယ်။အမေရိကန်မှတ်တမ်းရုပ်ရှင်ဒါရိုက်တာတချို့ကဥဆောင်ပြီးတော့စီစဉ်နေတာဖြစ်ပါတယ်။ပွဲတော်ကစီစဉ်သူဘာဂလီတက်ကသူမြမစာကတိကဆိုင်းဆရာကနက်ဝေါင်းကိုမန်ရင်ကျန်ကမင်းမြန်ထားပါတယ်။စနေညစကဝိုင်းစီစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာနားဆင်ကြည့်ပ
ါ Mama Spring Benefit Cleanse Festival ဆိုရဲမြမနွေဦးရံပုံငွေရုပ်ရှင်ပွဲတော်မှာပြသနေတဲ့ရုပ်ရှင်သားပေါင်းဟာ40နီးပါးရှိပါတယ်။အဲ့ဒီမှာမြမနွေဦးတော်နိုင်ရေးအကြောင်းမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်အပါအဝင်ရွေးကောက်ပွဲကာလနဲ့မြမဒီမိုကရေစီလှုပ်ရှားမှုတွေအကြောင်းမြမလူမှုဘဝအကြောင်းစတာတွေကိုမှတ်တမ်းတင်ရိုက်ကူးထားတဲ့ရုပ်ရှင်တွေလည်းပါဝင်ပါတယ်။အခုလိုရုပ်ရှင်ပွဲတော့ဘာကြောင့်ကျင်းပရသလဲဆိုတာကိုတော့စီစဉ်သူတဦးလည်းဖြစ်စာရေးဆရာလည်းဖြစ်တဲ့ဘာကလေးတက်သူရဲ့မြမစာကတိကကန်ဝွန်က VOE ကိုအခုလိုရှင်းပြပါဗ
ျ။ကျွန်တော်တို့အားလုံးပေါ့လေဒီပွဲတော်စီစဉ်တဲ့လူတွေဟာရုပ်ရှင်လောကနဲ့ဟိုဆက်ဆက်နေတဲ့လူတွေဖြစ်ကြတဲ့အတွက်နောက်ပြီးတော့ကျွန်တော်တို့အားလုံးမြမကြီးမှာအခုဖြစ်ပြနေတဲ့ကိစ္စတွေအတွက်စိတ်မကောင်းကြဘူးပေါ့နော်။ဒါတော့အထူးသဖြင့်ငင်းတန်းစွာဆန္ဒပြနေတဲ့လူတွေကိုတနည်းတစ်ပုံအကူအညီပေးခြင်းနဲ့ဟိုတက်ဟိုတက်နိုင်တဲ့ဘက်ကနေအကူအညီပေးခြင်းနဲ့ဆိုတော့ဒါကြောင့်ကျွန်တော်တို့အားလုံးဟိုရုပ်ရှင်ပွဲတော်လေးစီစဉ်လိုက်ရှင်စီစဉ်လို့ရှင်ကောင်းမယ်လို့စဉ်းစားပြီးတော့လုပ်လိုက်ကြတာပါရုပ်ရှင်ပွဲတော်ဆိုတော့ဒါဟိုမြန်မာပြည်အကြောင်းမြန်မာပြည်ရင်ကျင်းမှုမြန်မာပြည်ရဲ့သမိုင်းကိုလူတွေကိုအသိပေးရလဲရောက်တယ်နောက်ပြီးတော့ရုပ်ရှင်ပွဲတော်ကိုလာပြီးတော့လက်မှတ်ဝယ်တဲ့ရတဲ့ဝင်ငွေတွေကိုကျွန်တော်တို့ကပြည်တွင်းမှာလိုအပ်တဲ့နေရာတွေကိုပြန်ပြီးတော့ဟိုအသုံးချလို့ရအောင်ပံ့ပိုးပေးလို့ရတယ်ဆိုတော့ဒါနှစ်ခုလုံးအကျိုးရှိတယ်ဆိုတဲ့အတွက်ကျွန်တော်တို့ဒီလိုစီစဉ်လိုက်ရတာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့အဲ့ဒီခုရုပ်ရှင်ပွဲတော်မှာမြန်မာနဲ့ပတ်သက်တဲ့ရုပ်ရှင်ပေါင်းကလည်း30ကျော်လောက်ရှိရဲ့ဆိုတော့လေအဲ့တော့အဲ့လိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရုပ်ရှင်ပေါင်း30ကျော်ဘယ်လိုစုစည်းပြီးတော့ဟိုပြသကြလဲရှင်
ကျွန်တော်လည်းပူတွဲပြီးတော့လှုပ်ဆောင်နေတဲ့မှတ်တမ်းတင်ရုပ်ရှင် documentary ရုပ်ရှင် director တွေဖြစ်ကြတဲ့ Jeannie Marie Halassi, Ellen Bruno တို့ရောမှတ်တမ်းတင်ရုပ်ရှင်လောကမှာအချိတ်ဆက်ရှိပြီးသားဖြစ်တဲ့လူတွေအတွက်လူတွေဖြစ်တဲ့အတွက်သူတို့ director တွေကိုဆက်သွယ်တဲ့နေရာမှာတော်တော်လေးအဆင်ပြေပါတယ်။နောက်ပြီးတော့ရင်းနှောင်းကလေးကဥမာသူတို့နှစ်ယောက်စလုံးကရန်ကုန် film school မှာဆရာမတွေအဖြစ်မှတ်တမ်းတင်ရုပ်ရှင် documentary film making သင်တန်းတွေကိုသင်ကြားပို့ချပေးခဲ့တဲ့လူတွေဖြစ်တဲ့အတွက်မြန်မာပြည်မှတ်တမ်းတင်ရုပ်ရှင်ထုတ်လုပ်သူလောက director လောကရဲ့လူတွေနဲ့လည်းတော်တော်လေးကိုအချိတ်ဆက်ရှိပြီးသားဖြစ်နေပါတယ်နော်။ဒါကြောင့်သူတို့ကဆက်သွယ်ပြီးတော့မင်းဦးတော်လည်ရေးအတွက် ဒီလိုရုပ်ရှင်ပွဲတော်ကြီးလုပ်ချင်တဲ့ရုပ်ရှင်ကိုကြောက်ွက်ပေးပါလားလို့သူတို့ခွင့်တောင်းတဲ့အချိန်မှာအားလုံးကြီးကြီးပြပြနဲ့ပဲတော်တော်များများပေါ့နော်အားလုံးတော့ပါပဲအားလုံးတော့ပါပဲကျွန်တော်တင်တဲ့ညင်းဆိုတဲ့လူတူတယောက်မှမရှိဘူးတချို့တွေကညင်းဆိုကြရတာဘာဖြစ်လို့ဆိုတော့အတော်လုံးစင်မှာသူတို့ရိုက်ကူးထားတဲ့ကားတွေအကြောင်းလူစီများလာလို့ရှိရင်သူတို့အတွက်အန္တရာယ်ရှိနိုင်မှာဆိုလို့အပြပါစေနဲ့လို့မပြရပါစေနဲ့လို့ပြောခဲ့တယ်လူတူနှစ်ယောက်တော့တူတယောက်လောက်ပဲရှိတယ်ကြအားလုံးတော်တော်များများတော့လေလောက်ပါပြပါဆိုပြီးတော့သဘောတူပြီးဒီဘောတူနေပေးခဲ့ကြတဲ့လူတွေလည်းရှိပါတယ်။ဒါကြောင့်ကျွန်တော်တို့အချိန်တော်တော်လေးအတွင်းမှာနော်ရုပ်ရှင်က30ကျော်လောက်ကိုဟိုစုစည်းနိုင်ခဲ့ကြတယ်။အတူတွေလည်းပါတယ်။အရှိတွေလည်းပါတယ်။နောက်ပြီးတော့ဒီဟို Hollywood production quality လောက်နေနေပေါ့လေ။ထုတ်လို့ရင်းနေနေဟိုတော်တော်လေးကိုခန်းခန်းနာနာထုတ်လုပ်ထားတဲ့ရုပ်ရှင်တွေလည်းပါတယ်လို့တပိုင်းတိုင်းဟိုပြည်တွင်းကနေပြီးတော့ sheet secretary လေးတွေနဲ့လုပ်ခဲ့တဲ့ရုပ်ရှင်တွေလည်းပါတယ်။ရုပ်ရှင်ပေါ့နော
်ဟုတ်ကဲ့အဲ့တော့အထူးသဖြင့်ဒီရုပ်ရှင်ပွဲတော်ကလည်းဒီ streaming ပေါ့နော်ဘယ်နေရာပဲရောက်ရောက်ဘယ်အချိန်ပဲဖြစ်ဖြစ်ပေါ့နော်ကိုရှိတဲ့အချိန်မှာအကိုရောက်တဲ့နေရာကနေပြီးတော့ဒီရုပ်ရှင်ပွဲတော်ကို online ကနေပြီးတော့ကြည့်နိုင်ရေးဆိုတာမျိုးဆိုတော့ဟိုအဲ့ဒီအရာနဲ့ပတ်သက်ပြီးတော့ဟိုဒီကြည့်ချင်တဲ့လူတွေအနေနဲ့ကဒီပွဲတော်ဘယ်လိုရောက်ပြီးတော့ကြည့်ရှုလို့ရမှာလဲရှင
်လက်မှတ်ဝယ်မယ်ဆိုလို့ရှိရင်ကျွန်တော်အကြံပေးတာတော့เนาะလက်မှတ်တစ်ဆောင်ကို30လောက်နဲ့ဒေါ်လာ30လောက်နဲ့ဝယ်မယ်ဆိုလို့ရှိရင်တင်တော်ပါတယ်ဒါပေမဲ့လေသဒ္ဒါရှိသလောက်စေတနာရှိလောက်ပေးပြီးတော့အလှူငွေထည့်ပြီးတော့လက်မှတ်ဆိုတော့ full festival pass ကိုခေါ်တာပေါ့နော်ဒီပွဲတော့တစ်ခုလုံးမှာရှိသမျှရုပ်ရှင်တွေကိုကြီးစံလောက်ကြီးလို့ရတဲ့လက်မှတ်မျိုးပေါ့အဲ့လက်မှတ်မျိုးတစ်ခုကိုဝယ်နိုင်မယ်ဆိုလို့ရှိရင်ဥမာညတစ်ကောင်တနားကြီးစိတ်အိမ်မှာဖြစ်တော်လို့ပြင်းလို့ထပြီးတော့ရုပ်ရှင်တကားလောက်ကြည့်လိုက်မယ်ဆိုတဲ့ကြည့်လို့ရတယ်နော်။ဟိုနေ့လေထမင်းစားနေတဲ့အချိန်မှာရုပ်ရှင်တကားလောက်ကြည့်မယ်ဆိုလို့ရှိရင်ကွန်ပျူတာရှင်းရနေပဲဖြစ်ဖြစ်ဖုန်းကနေပဲဖြစ်ဖြစ်အဆင်ပြေလို့ကြည့်လို့ရတာပါ။ဒါပါဖြစ်မလို့ဆိုတော့ကျွန်တော်တို့အခုနိုင်ငံတကာမှာ Netflix တို့ Hulu တို့ Amazon Prime တို့ကြည့်တဲ့အလေထားရှိနေပြီဆိုတော့ဒီလိုနည်းမျိုးနဲ့လောက်တာ Reset အဆင်ပြေဆုံးဖြစ်မယ်လို့ကျွန်တော်တို့ထင်လို့ပါပဲ
။ဟုတ်ကဲ့အဲ့တော့ဒီအခုပြသတဲ့ရုပ်ရှင်ပေါင်း30ကျော်မှာအဓိကပေါ့နော်ဟိုအကြည့်များတဲ့ဒါမှမဟုတ်ဒီလူတွေရဲ့အဲဟိုပါအာယုံစူးစိုက်မှုခံရတဲ့ဒီရုပ်ရှင်ကြီးကဘာတွေရှိလဲရှင
်ကျွန်တော်တို့နေ့တိုင်းစည်ရင်ထွက်လာတယ်ခင်ဗျဟိုလူတွေဘယ်ကားတွေကိုကြည့်လဲဘယ်ကားတွေကလူကြိုက်များလဲဆိုတာနေ့တိုင်းပေါ့နော်လူကြည့်တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့စည်ရင်ရှိတယ်အဲ့တော့အဲ့စီးရင်ရပြောရမှာဆိုလို့ရှိရင်ထိတ်တန်းရောက်နေတာ Burma Story Book Burma Story Book ကဟိုနိုင်ငံရေးချင်းသာဟောင်းတွေကဗျာဆရာတွေရဲ့ဘဝတွေကိုတရုပ်ပေါ်ထားတဲ့ရုပ်ရှင်ပေါ့နောက်တကားကတော်တော်လေးလူကြည့်များတာခုနည်း7မိနစ်ခုနည်းမင်းစာလောက်ပဲရှိတဲ့ Burma Spring 21ဆိုတဲ့ရုပ်ရှင်ပါလေအဲ့ဒီကားလေးကတော့လူကြိုက်များတာမဆမ်းပါဘူးဘာဖြစ်လို့ဆိုရင်ရုပ်စာတကယ်ကိုမျိုးတော်လည်းစဖြစ်တဲ့အချိန်ကာလနေပြီးတော့အခုထိဖြစ်ရတဲ့အားလုံးပဲเนาะဟိုရိုက်ကူးပေးထားတဲ့ဇန်နန်းတူလေးဆိုတော့မှတ်တမ်းတင်ကားတူလေးဆိုတော့အမျိုးတော်လည်းအချောင်းစိတ်ဝင်စားနေတဲ့လူတွေအားလုံးအတွက်ဒီဥစ္စာမကြည့်မဖြစ်ဆိုလို့ကောင်းမျိုးပေါ့တခြားဆိုလို့ရှိရင်လည်းအဲ့ဒီဟိုနည်းအာ Art for Change ဆိုတဲ့ရုပ်ရှင်ဇန်နန်းတူလေးအဲ့ဒါဟိုနည်းကိုမြင့်စောနေပြီးတော့မြစ်စုံရေးကားတာအကြောင်းကိုကန့်ကွက်ဖို့အတွက်လူလူကိုစူးစီးတဲ့အချိန်မှာဟိုသူဘယ်လိုအခက်အခဲမျိုးတွေကိုကြုံဖြတ်ခဲ့ရသလဲဘာညာဆိုတာကိုမှတ်တမ်းတင်ထားတဲ့ရုပ်ရှင်တိုးလေးဒီသုံးကားကတော့ကျွန်တော်တို့ညာတိုင်းမိပါတော့မှထိတ်ရောက်နေတာကိုတွေ့ရတယ်ခင
်ဗျဟုတ်ကဲ့အဲ့တော့ဒီအထူးသဖြင့်ဆော့ဆော့ပြောသွားတဲ့ຫນွေဦးတော်လှန်ရေးနဲ့ပတ်သက်တဲ့ဒီမှတ်တမ်းတင်ရုပ်ရှင်ကားပေါ့နော်ဒီຫນွေဦးတော်လှန်ရေးမှတ်တမ်းတင်ရုပ်ရှင်အဲ့ဒီကားမှာကျတော့ဟိုရိုက်ကူးရတဲ့အနေထားရဲ့ဒါတွေကိုအချိန်တိုထွင်းမှဒီလိုမှတ်တမ်းတင်ပြီးတော့ပေါ့နော်ထုတ်လုပ်ရတဲ့အနေထားပေါ့နော်အဲ့ဒါအဲ့ဒီဟာနဲ့ပတ်သက်တဲ့ထူးခြားချက်တွေကိုပြောပြလို့ရမှာရှင
်။အဲထူးခြားချက်လို့ခေါ်မလားဘယ်လိုပြောရမလဲမသိဘူး။ဒီရုပ်ရှင်တကားကတော့နော် director တွေရုပ်ရှင်ထုတ်လုပ်သူတွေကကျွန်တော်တို့ရုပ်ရှင်သုံးပါလို့တော့လည်းပဲကျွန်တော်တို့ရဲ့နာမည်ရောမဖော်ပြပါနဲ့လို့ကျွန်တော်တို့အဲ့လိုပြောထားတဲ့အတွက်ကျွန်တော်တို့သူတို့စင်တာအတိုင်းပဲအဲ့လိုပဲပြနေပါတယ်စိတ်မကောင်းမကောင်းတော့တော့ပြဘာဖြစ်လို့လဲဆိုတော့ဒီအချိန်မှာတနိုင်ငံလုံးတကဘာလုံးအောင်တော့သူတို့ရဲ့လက်ရာတွေကိုကြည့်နေကြတဲ့အချိန်မှာလက်ရာလည်းတော်တော်ကောင်းပါတယ်ရိုက်ွက်တွေကောင်းတယ် cinematography လို့ခေါ်တဲ့ ရုပ်ရှင်ရိုက်ကူးရေးမိပညာနဲ့အမတန်အားကျဖို့ကောင်းတယ်ပုံမျိုးဖို့ကောင်းတယ်ဒါပေမဲ့သူတို့ကိုယ်တိုင်ကလေဒါကျွန်တော်တို့ရဲ့မျက်နှာပါလို့ဖော်မပြနိုင်တဲ့အခြေအနေဖြစ်နေတယ်ဘာဖြစ်လို့ဆိုတော့အဲ့လိုဖော်ပြရလိမ့်မယ်ဆိုလို့ရှိရင်သူကဟိုဒီစစ်အစိုးရအနေနဲ့ပေးမဲ့ကိစ္စဆိုရင်ရတယ်ပေါ့နော်ဘူးဆိုလို့ရှိရင်သူတို့တင်မဟုတ်ပါဘူးဒီဟိုရုပ်ရှင်လူရှင်ဒါရိုက်တာတွေကတော့အချို့တော်တော်များများဟာဆန္ဒပြတာနဲ့ပတ်သက်ပြီးတော့ဟိုပုံမှန်900နဲ့သူတို့ဟိုဝန်ရမ်းထုတ်ထားတဲ့စီးရင်ထဲမှာပါတယ်ဆိုတာသိနေတဲ့အတွက်တင်းရှောင်နေရတဲ့ဘဝရောက်နေလို့ဆိုတော့ဒါကျွန်တော်အမြင်နဲ့ပြောမယ်ဆိုလို့ရှိရင်မြန်မာပြည်မှာလူတို့ထွန်းတောက်ဆဖြစ်နေတဲ့ဒီမှတ်တမ်းတင်ရုပ်ရှင်လောကတွေကအမှုပညာရှင်တွေပေါ့ documentary filmmakers တွေ pioneering documentary filmmakers တွေလို့ပြောလို့ရတာပေါ့နော်ဒီလိုလူတွေကလောလောဆယ်အမှုအချိန်မှာလူတွေကသူတို့လက်ရည်ကိုကြည့်နေတဲ့အချိန်မှာသူတို့ဟာသူတို့ဘယ်သူလဲဆိုတော့ပုံမပြနိုင်တဲ့ဘဝရောက်နေတယ်ဒါအင်မတန်ဟိုကြီးမားတဲ့ဟိုအမှုပညာတွေအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်အင်တန်ကြီးမားတဲ့ဆုံးရှုံးမှုတခုလို့ပြောနိုင်တာပေါ့
အခုလိုဒီနှွေဦးတော်လှန်ရေးဒီရုပ်ရှင်ပွဲတော့ online ကနေပြီးတော့ပြုလုပ်ရတဲ့အတွက်ပေါ့နော်အကျိုးထောက်မှုတွေကရောဘာတွေရှိလဲရှင
်အကျိုးထောက်မှုကဘာလဲဆိုတော့ခင်ဗျနှွေဦးတော်လှန်ရေးဆိုလို့ရှိရင်လူတွေအများလူအများသိတာတော့เนาะဆန္ဒပြကြတယ်ဟိုနောက်ပြီးတော့စစ်အစိုးရနှိကွက်တဲ့ကတွေးတော်တန်ရုံတွေဖြစ်ကြတယ်စိတ်မကောင်းစရာတွေပေါ့အနှိမ့်ထားရုံတွေအများကြီးရှိတယ်ဒါပေမဲ့ကျွန်တော်အမြင်နဲ့ပြောရမယ်ဆိုရင်မြန်မာပြည်ဟာဒီချက်အင်မတန်ကျေပြန့်တယ်เนาะမြန်မာပြည်မှာဆိုလို့ရှိရင်ဒီမြန်မာပြည်မှာဥမာ George Orwell မြန်မာပြည်မှာအရင်ကကိုလိုနီဖြစ်တော့ဟိုကိုလိုနီပလိတ်အနေနဲ့အမှုထမ်းဆောင်နေတဲ့အချိန်မှာသူကပထမဆုံးသူ့ရဲ့ဆိုင်းဆရာတက်တမှာအရေးပါတဲ့Burning State ဆိုတဲ့ဝတ္ထုကိုရေးခဲ့တယ်။နောက်ပြီးတော့ဒီကျွန်တော်သာမန်အချိန်မှာအေယာဝတီမြင့်ရဲ့အလှအပတွေနောက်ပြီးတော့တခါလေကြာလို့ရှိရင်ပုတ်ပါတောင်ကြွားလို့ရှိရင်တွေ့နိုင်တဲ့ဟိုမြင့်နတ်ကတော်တွေရဲ့ဘဝစာကြောင်းတွေဒီဥစ္စာတွေဟာကျောင်းစာရဒရင်ကောင်းစဉ်တွေပဲကြည့်မယ်ဆိုလို့ရှိရင်မမြင်နိုင်မတွေ့နိုင်သတိထားမိမှာမဟုတ်တဲ့မြန်မာပြည်ရဲ့အလှပမြန်မာပြည်ရဲ့တဘာဝတွေပေါ့နော်ဒီရုပ်ရှင်တွေကိုကြည့်မယ်ဆိုလို့ရှိရင်ဒီဟိုအရေးခင်အကြောင်းတွေမဟုတ်ဘဲနဲ့တခြားမြန်မာပြည်ရဲ့လူနေမှုအစဉ်တန်းလူနေမှုတဘာဝရင်ကျေးမှုနောက်ပြီးတော့သမိုင်းကြာစုံရဲ့အားလုံးကိုသိနိုင်တယ်ဆိုတော့ဒီဥစ္စာကတော့ဟိုမြန်မာပြည်ကိုချဲ့ချဲ့ပြန့်ပြန့်ကဘာလူတွေသိလာစေနိုင်တဲ့အကျိုးသက်ရောက်မှုတခုလို့ရှိတယ်လို့ကျွန်တော်ချင်တယ်။
အဲ့တော့ဒီရုပ်ရှင်ပွဲတော်ကတော့ဒီနိုင်ငံတကာကိုမြန်မာဆိုတာမျိုးသိလာအောင်ပေါ့နော်အထူးသဖြင့်ဒီအခုလက်ရှိမြန်မာပြည်သူတွေရဲ့အခြေအနေကိုပို့ပြီးသဘောပေါက်လာစီသလားဒါမှမဟုတ်ဒီရုပ်ရှင်ပွဲတော်ကြောင့်ဒီနှွေဦးတော်လှန်ရေးဆိုတဲ့စစ်အာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားနေတဲ့အကြောင်းတွေပို့ပြီးတော့ဟိုသိလာစီလားရှင
်။သိလာစီနိုင်တယ်လို့ထင်ပါတယ်။ဥပမာစစ်အာဏာသိမ်းတယ်ဆိုတာ February 1ရက်နေ့ကစပြီးတော့ဖြစ်တဲ့ဖြစ်ရပါဘူး။ဘုရားလည်းပဲစစ်အာဏာသိမ်းမှုရဲ့နောက်ွယ်မှာဒီစစ်အာဏာသိမ်းမှုမဖြစ်ခင်ကာလမှာဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတွေအများကြီးရှိတယ်ပေါ့နော်။ဥပမာ The Vote ဆိုတဲ့ရုပ်ရှင်တူတူလေးကိုကြည့်မယ်ဆိုလို့ရှိရင်ဒီရုပ်ရှင်ထဲမှာဒီနောက်ကဟို NLD ကိုယ်စားလှယ်တယောက်ကမြို့လေကောင်မှာမဲဆွဲတဲ့အချိန်မှာဘလို့အခက်အခဲမျိုးတွေတွေ့ဆုံခဲ့တယ်လဲသူထောက်ခံတဲ့လူတွေကအိမ်မှာမဝင်ငါချက်ရင်းနဲ့အုံလို့ခောက်ဆွဲချက်ရင်းနဲ့သူ့ရဲ့ဟိုမဲဆွဲရမဲ့နင်းဒီဟာတွေကိုဘလို့ဆွေးနွေးခဲ့ကြတယ်လဲဟိုနောက်ဆုံးမဲစင်းထွက်လာတဲ့အချိန်ကျတော့ဘသူကရွေးချယ်ခံရလဲဘသူကအောင်မြင်လဲဆိုတာကိုရင်တမမနဲ့မိုးကြီးလေကြီးတဲ့မှာအဲ့ဟိုရက်လက်ကိုဆောင်ညော်နေရတဲ့သူရဲ့မျက်နှာလေးတွေဒါတွေကိုပေါ်ဖော်ပြထားတဲ့ရုပ်ရှင်ဥပမာဒီရုပ်ရှင်မျိုးဆိုလို့ရှိရင်တကယ်တော့အာနာသိမ့်မှုဓာတ်ရိုက်မဖော်ပြပြီးမဲ့အာနာသိမ့်မှုရဲ့နောက်ွယ်အာနာသိမ့်မှုမဖြစ်ခင်မှာလူတွေရဲ့ခံစားရက်လူတွေရဲ့ခံစားချက်နောက်ပြီးတော့မြန်မာပြည်ရဲ့နိုင်ငံရေးသမိုင်းပေါ့လေမြန်မာပြည်ရဲ့နိုင်ငံရေးသမိုင်းအာနာသိမ့်မှုရဲ့ဇင်းရက်တွေကိုဖော်ပြတဲ့ရုပ်ရှင်တွေအများကြီးဒီရုပ်ရှင်30ကျော်လောက်မှာလူတွေတဲလွန်စာရှာတယ်လို့ရှာမယ်ဆိုလို့ရှိရင်ဒီနိုင်တယ်လို့ကျွန်တော်ထင်တယ်
။ဆိုတော့အခုဒီမြမနွေဦးတော်လှန်ရေးဒီရုပ်ရှင်ပွဲတော်ကိုရောဆက်ပြီးတော့လုပ်ဖို့ရှိမှာရှင့်။ဒါပထမဆုံးအချိန်လားနောက်ထပ်အရင်ရောလုပ်ခဲ့ဘူးလားနောက်ကောဘယ်လောက်ထိဆက်လုပ်သွားဖို့ရှိလဲရှင့
်။တကယ်တော့ဒီရုပ်ရှင်ပွဲတော်စီစဉ်တဲ့အချိန်မှာဥဆောင်ပြီးတော့စီစဉ်နေတဲ့ဟို Gaetano ဆိုတဲ့ ပုံကိုရောက်ရှိပါတယ်။သူရဲ့နောက်ကျောင်းရာဇဝံဘာလဲဆိုတော့သူကနှစ်တိုင်းနှစ်တိုင်း Buddhist Film Festival International Buddhist Film Festival ဘုဒ္ဓဘာသာဆိုင်ရာရုပ်ရှင်ပွဲတော်နှစ်တိုင်းစီစဉ်ကျင်းပနေတဲ့လူဖြစ်တဲ့ဆိုတော့ဒီရုပ်ရှင်ပွဲတော်ဟာကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အာနာတိတ်မှုဟိုပပျောက်သွားပြီဆိုလို့ရှိရင်ဒီရုပ်ရှင်ပွဲတော်ဆက်လုပ်စရာတော့မလိုအပ်တော့ဘူးเนาะဒါဆိုလို့ရှိရင်တော့အကောင်းဆုံးပေါ့ဒါပေမဲ့ဒီလိုရုပ်ရှင်ပွဲတော်လေးအောင်မြင်ပါမယ်ဆိုလို့ရှိရင်ရှေ့လျှောက်မြန်မာပြည်နဲ့ပတ်သက်ပြီးတော့မြန်မာပြည်ရင်ကျေးမှုကိုနိုင်ငံတကာသိအောင်ဖော်ပြတဲ့ရုပ်ရှင်ပွဲတော်မျိုးတစ်ခုဆက်လုပ်လို့ရလို့ရှိရင်ကောင်းမယ်လို့ကျွန်တော်ထင်တာပေါ့เนาะလောလောဆယ်တော့ကျွန်တော်တို့နှစ်တိုင်းလုပ်ဖို့တော့အဆီစဉ်မရှိပါဘူးဘာဖြစ်လို့ဆိုတော့ဒါဟာအနာသိမှုဝင်းတော်မကြီးကိုတောက်ပြန်တဲ့အနေနဲ့ကျွန်တော်ဟိုတစ်ရက်တစ်ရက်စီစဉ်လိုက်ရတဲ့ပွဲတော်ဖြစ်တဲ့အတွက်ဒီနှစ်ပဲအခုတစ်ခါလောက်ပဲလုပ်ပြီးစီစဉ်ထားတယ်ဒါပေမဲ့အောင်မြင်တဲ့အတိုင်းအတာကိုပြန်သုံးသပ်ပြီးတော့လုပ်ခင်လို့ရှိရင်ကျွန်တော်တို့ကြိုးစားပြီးဆက်လုပ်ပါမယ
်ဒါကတော့မြမနွေဦးဒေါ်လန်ရေးရုပ်ရှင်ပွဲတော်စီစဉ်သူတဦးဖြစ်တဲ့ကန်ဝန်ကိုဆက်သွယ်မိမြန်ခဲ့တာပါရှင်အခုလိုမျိုး VOE မြမပိုင်းကိုအချိန်ပေးပြီးပြောကြားပေးတဲ့အတွက်ကန်ဝန်ကိုကျေးဇူးများတင်ပါတယ်ရှင်
ကျွန်တော်လည်းပြောပြညာလေးပြောပြပေးပါမယ
်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်တော် VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemi News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်။
စနေညတော့ဒီမဆင်ကနော်ရီနားဆင်ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီကနေ့ကကွန်ဝေါမျိုးမှာကျင်းပနေတဲ့စမုတ်ထိပ်ကြီးခုနှစ်နိုင်ငံ G7 ထိပ်ကြီးအစည်းအဝေးမှာဒီကနေ့ဆွေးနွေးမယ်နိုင်ငံသားမူဝါဒဆိုင်ရာအစီအစဉ်နဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြဖို့ရှိပါတယ်။ပြည်ထင်ကနေဒါပြင်သစ်ဂျာမနီ၊အီတလီ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တို့ရဲ့ဒီထိပ်ကြီးအစည်းအဝေးတွင်ဘဲလာရုစ်နိုင်ငံမှာဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြသူတွေကိုနှိမ်နှင်းပြိုခွဲတာရုရှားတရုတ်နိုင်ငံတို့နဲ့ဆက်ဆံရေးတင်းမာနေတဲ့အခြေအနေတွေနဲ့အတူမြန်မာအရေးကိုလည်းထည့်သွင်းဆွေးနွေးကြမှာပါ။မြန်မာနိုင်ငံမှာချိုးချောက်ကုစားပြုစနစ် PR အပါအဝင်မြန်မာနိုင်ငံနဲ့တင်လျောင်းမဲ့ရွေးကောက်ပွဲစနစ်အသုံးပြုနိုင်ရေးညှိနှိုင်းဆွေးနွေးဆောင်ရွက်နေတယ်လို့စစ်ကောင်စီကပြန်ပြီးဖော်စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဖော်ဝင်သူဖြစ်သူဦးခင်မောင်ဦးကပြောပါရယ်။စစ်တပ်ကအာဏာသိမ်းခဲ့တာအခုဆိုရင်လေလောက်ကွယ်နေပါရှိလာပြီဖြစ်ပြီးအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒီကနေ့အထိနိုင်ငံတော်ဝန်ဒေသအတော်များများမှာဆက်ရှိနေသေးပါပဲ။ဝင်ငွေရေးနဲ့လက်လက်ဝင်ငွေစင်နိုင်ငံတွေအတွက်အခြေခံစောင့်ဆောင်ရာဘဏ္ဍာငွေကြေးပိုင်းအကူအညီပေးမယ့်အစီအစဉ်တရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ဆွေးနွေးကကြေညာဖို့ရှိပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမစီမံကိန်း BRI ကိုတုံ့ပြန်လှုပ်ဆောင်တဲ့အစီအစဉ်တရက်ဖြစ်မြင်ကြပါရခင်ဗျာ။စနေနေ့တော့ VOE Radio Season တွေကတော့ဒီလောက်ပါပဲခင်ဗျာ VOE ရဲ့တနင်္ဂနွေနေ့မနေ့ဖက်6နာရီကနေ9နာရီအထိ Radio Season ကိုလိုင်းဒိုမီတာ31 kHz 633ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်လိုင်းလိုက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOE website burmese.voenews.com နဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ် VOE Season တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြသိမ့်ပါခင်ဗျာ